Welcome to the Voice of America in Burmese.
လာညာဇမတ်ရှင်ဖေဗရူလာ16ရက်အင်္ဂါတိကျပဲအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီ။ကျွန်မဆင်းမြတ်ပါပါရှင်။စစ်တပ်ကအာဏာသိမ်းယူထားတဲ့ပေါ်ကန့်ကွက်တဲ့ဆန္ဒပြမှုတွေမြန်မာနိုင်ငံမျိုးကြီးတွေမှာဆက်ပြီးတော့ရှိနေပါတယ်။မြောင်းများမျိုးမှာပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့တယ်လို့မြေကြီးနာမျိုးမှာလည်းအခုအသံလွှင့်နေချိန်မှာပဲအကြမ်းဖက်လူစုခွဲတာတွေဖြစ်နေပါတယ်။ဆန္ဒပြသူတွေမနေ့ကအကြမ်းဖက်နှိမ်နှင်းခံရတဲ့မန္တလေးမြို့မှာလည်းဒီနေ့တန်ခါတော်တွေအပါအဝင်ဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြပါတယ်။နေပြည်တော်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုတော့အရင်သိထားတဲ့ပို့ကုံသွင်းကုံပုံမှအဖြစ်နောက်တမှုနဲ့ပါတရားစွဲထားတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ဦးခမောင်စောကပြောပါတယ်
။နောက်တမှုကတော့ဒီသဘာဝဘေးရန်ဒီဟိုစီမံမှုဥပဒေပုံမှ25ပါ့နော်။
အခုလိုဒီနောက်ဆုံးတည်ထားသည့်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဒီညအစီအစဉ်မှာအပြည့်အစုံတင်ဆက်သွားမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကရှင်းပြပေးကြပါမယ်ရှင်
။စစ်တပ်ကအနာသိမ်းယူထားတဲ့ပေါ်ဒီကနေ့မှလည်းနိုင်ငံတော်ဝန်ဆန္ဒပြကန့်ကွက်ကြပါရယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာတန်ဃာတော်တွေကိုတွေ့ခဲ့ရပြီးအဲ့ဒီထဲမှာ2009ခုနှစ်ရှူဝါရောင်တော်လှန်ရေးမှာပါဝင်ခဲ့ကြတဲ့တန်ဃာတော်တွေလည်းပါဝင်ပါရယ်။မော်လမြိုင်ကနေကြီးတယ်မပါပဲထွက်လာတဲ့ရန်ကုန်မော်လမြိုင်ရထားဘူရာကနေထွက်လာလာခြင်းမှာပဲ CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေနဲ့လူထုကသွားတာတော့ကြောင့်ရထားဆက်သွားမရပဲပြန်ဆုတ်သွားပါတယ်
။မော်လမြိုင်နဲ့ရန်ကုန်တွားမဲ့ရထားကိုပြည်သူတွေကပိတ်ပြီးတော့မှဆန္ဒဖော်ထုတ်နေတာဖြစ်ပါတယ်
။ရန်ကုန်တိုင်းအင်းစင်မြို့နယ်မှာလည်းဝန်ထမ်းတွေကိုပြရားပေးပြီးမြို့ပတ်ရထားတွေပြန်ပြေးဆွဲဖို့စီစဉ်တဲ့ပေါ် CDM လှုပ်ရှားမှုအရလုပ်ငန်းခွင်မဝင်ပဲတပိတ်ပေါက်နေတဲ့ဝန်ထမ်းတွေကတန်လန်းပေါ်မှာလဲအိပ်ပြီးပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်ဒီဗီဒီယိုကဆန္ဒပြပွဲမှာတော့အင်ဂျင်နီယာတွေအင်အားအတော်များများနဲ့ပါဝင်ခဲ့ပါတယ်ရန်ကုန်မြို့မှာတရုတ်တန်ယုံအမေရိကန်တန်ယုံနဲ့ကုလသမဂ္ဂယုံရှိတွေမှာဆန္ဒပြကြသူတွေရှိတယ်လို့မြမစီးပွားရေးဘဏ်တွေအပါအဝင်တခြားဘဏ်တွေရှိမှာဆန္ဒပြကြသူတွေလည်းရှိပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲတွေအားလုံးညနေပိုင်းမှာငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးသွားခဲ့ပြီးလူညုံရေးတပ်ဖွဲ့တွေကတိတ်ဆို့ဓာစီပြီးတော့စောင့်ကြည့်တာတွေရှိခဲ့ပါတယ်။တနင်္လာနေ့ကပြစ်ခတ်ဖြိုခွဲခဲ့တဲ့မန္တလေးမြို့မှာတော့ဒီကနေ့မှလည်းဆန္ဒပြလူငယ်တစုကိုရဲတွေကနံပါတ်တုပ်တွေနဲ့လိုက်ရိုက်ပြီးဖြိုခွဲဖမ်းဆီးတာရှိခဲ့ပါတယ်။ငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲတာမဟုတ်ဘဲကုလသမဂ္ဂနဲ့နိုင်ငံတကာကနေစဉ်လိုသတိပေးနေတာပါ။မြန်မာနိုင်ငံကအခြေအနေကိုကမ္ဘာကြီးကအနီးကပ်စောင့်ကြည့်နေပြီးအင်အားသုံးဖြိုခွဲတဲ့ဘယ်လိုလုပ်ရမျိုးမဆိုစိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ခရစ်စတင်းရှရနာဘူဂနာကတနင်္လာနေ့ကပဲတတိပေးခဲ့ပါသေးတယ်။စစ်ကောင်စီနဲ့ပြင်ပကမ္ဘာကြားရှာရှာပါပါဆက်သွယ်လမ်းကြောင်းတစ်ခုအဖြစ်ကုလအထူးတန်တမန်နဲ့စစ်ကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့တနင်္လာနေ့မှာဗီဒီယိုဆက်သွယ်ရေးကနေတဆင့်ပြောဆိုချိန်တွင်အထူးတန်တမန်မစ်ဘူဂနာကအဲ့ဒီလိုတတိပေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်အမြင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်စစ်ကောင်စီကဒီကနေ့နောက်ထပ်ပုံမှန်တစ်ခုထပ်တိုးပြီးတော့တရားစွဲလိုက်တဲ့အကြောင်းရှင်းနေဦးခင်မောင်စောကသတင်းနောက်တွေကိုပြောပါရယ်ဒီကနေ့နေပြည်တော်စပူတိမြို့နယ်တရားရုံးမှာသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်တရားရုံးတင်ပြီးဒေါအောင်ဆန်းစုကြည်အပေါ်ပထမဆွဲဆိုထားတဲ့ပို့ကုံသွင်းကုံဥပဒေနဲ့အမှုအပြင်တဘာဝဘေးရန်တွေစီမံခန့်ခွဲရေးဥပဒေနဲ့ပါနောက်တမှုထပ်ဆွဲတယ်လို့ဦးခင်မောင်စောကပြောပါရယ်သမရဦးဝင်းမြင့်ကိုတော့ပထမဆွဲတင်ထားတဲ့တဘာဝဘေးရန်တွေစီမံခန့်ခွဲရေးဥပဒေနဲ့ပဲတရားစွဲထားတယ်လို့လည်းပြောပါရယ်။မလ၁ရက်နေ့ကိုနောက်ထပ်ရုံးချင်းပြေးထားတယ်လို့ရှင်းနေဦးခမောင်စောကပြောပါရယ်။နိုင်ငံတော်အမြင်ငံပုဂ္ဂိုလ်ရဲ့ကျမ်းမာရေးနဲ့ပတ်သက်လို့တော့ဘာသတင်းမှမကြားရရင်သတင်းကောင်းပါပဲ။အခုထိတော့ဘယ်လိုသတင်းစိုးမျိုးမှမကြားရတယ်လို့သတင်းရထားတာလည်းမရှိပါဘူးလို့ဦးခမောင်စောကပြောပါရယ်။ယူကော့ဘွေအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းယူလိုက်ခြင်းကလေးကသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကထိန်းသိမ်းထားတာဖြစ်ပါတယ်။ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုသူတို့လုံခြုံရေးအတွက်ဘေးရန်ကင်းတဲ့နေရာမှာထိန်းသိမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပေမယ့်လုံခြုံရေးအကြဘယ်လိုအန္တရာယ်ရှိနေတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတရုတ်နိုင်ငံကလုံးဝမမြင်တွေ့လိုပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးချန်ဟိုင်ကဒီကနေ့ပြောပါရယ်ပ ီတွင်သတင်းဌာနတွေဖြစ်တဲ့ The Voice 1170s မြန်မာ Times Frontier တို့ကစာနဲ့ဆက်သွယ်မိမျက်နှာမှာတရုတ်တံမှန်ကြီးကအဲ့လိုဖြစ်ဆိုထားတာဖြစ်ပြီးအမေအဖြစ်အပြည့်အစုံကိုရန်ကုန်မြို့တရုတ်တံရုံရဲ့ Facebook မှာတင်ထားပါတယ်ဒီအပိုင်းတွေတွင် online ပေါ်မှာပြန်နေတဲ့တရုတ်နည်းပညာသမားတွေမြန်မာနိုင်ငံကိုပို့တယ် online ဆက်သွယ်ရေးကိုပိတ်ပင်ကန့်သတ်ဖို့တရုတ်က firewall စောက်ပြီးတယ်တရုတ်စစ်သားတွေကိုမြန်မာနိုင်ငံလမ်းတွေပေါ်မှာတွေးရတယ်ဆိုတဲ့ပြောဆိုချက်တွေဟာလုံးဝအခြေမြင့်မရှိဘဲအယမ်းကြီးစရာကောင်းတယ်လို့တရုတ်တံမှန်ကြီးကပယ်ချပါတယ်တရုတ်နဲ့မြန်မာကြားလေယာဉ်တွေတန်တန်းနေတာဟာပုံမှန်ကုန်တင်လေယာဉ်ခီးစဉ်တွေဖြစ်ပြီးတင်လေစာလိုမြန်မာထွက်ကုန်တွေကိုပို့နေတာဖြစ်တယ်လို့လည်းဆိုပါတယ်တရုတ်နိုင်ငံဟာ NLD နဲ့ရောတပ်မတော်နဲ့ပါချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိပြီးမြန်မာနိုင်ငံရေးနဲ့လူအဖွဲ့အစည်းတည်ငြိမ်မှုထိန်းသိမ်းရေးအတွက်အပြုသဘောဆောင်တဲ့အခမ်းအကဏ္ဍကနေပါဝင်နေပြီးတော့ဆက်လက်ပါဝင်သွားမယ်လို့လည်းတန်မှန်ကြီးကပြောပါတယ်တရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုအားပေးထောက်ခံတာမလုပ်ဖို့ဆက်အနာသိမှုစန့်ကျင်ကန့်ကွက်သူတွေကရန်ကုန်မြို့တရုတ်တန်ရုံရှိမှာနေစဉ်ဆိုသလိုဆန္ဒပြတောင်းဆိုနေချိန်မှာပဲတရုတ်တန်မှန်ကြီးကပြည်တွင်းသတင်းဌာနတွေမေးမြန်းတာကိုပြောဆိုခဲ့တာပါတရုတ်နိုင်ငံနဲ့ပတ်သက်တဲ့ကောလာဟလတွေထပ်ထွက်မလာဘူးမျောလင့်နေလို့တန်မကြီးဟိုင်းကဆိုပြီးတကယ်လို့ထပ်ထွက်လာမယ်ဆိုရင်တော့နောက်ွယ်မှာတခြားအကြံစီရှိတဲ့အင်အားစုကထိန်းချုပ်ဖြန့်ဝေနေတာကိုဖော်ပြနေတယ်ဆိုပြီးတော့လည်းဘယ်အင်အားစုဆိုတာကိုအတိအကျမပြောဘဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်မကြီးချန်ဟိုင်းကပြောထားပါဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဆာဒေတာကစီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာစစ်ဖက်နဲ့စီးပွားရေးဆက်ဆံမှုတွေကိုဖျက်တောက်ဖို့အပြင်းအထန်ဖိအားပေးတာနဲ့အင်ဆိုင်နေရပါတယ်စစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်း MEC မြမစီးပွားရေးဥပိုင်လီမိတက် MEHL တို့နဲ့စီးပွားရေးတွဲလုပ်နေတဲ့အထက်မှာအာဆာဒေသကစီးပွားရေးလုပ်ငန်းအများအပြားပါနေတယ်လို့ Justice for Myanmar တက်ကြွလူရှားသူအဖွဲ့ကထုတ်ပြန်ထားပါတယ်နိုင်ငံတွေစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်ဖက်အတွက်အကျိုးမဖြစ်စေတဲ့လူထုအတွက်သာအကျိုးရှိအောင်လုပ်ဖို့တာဝန်ရှိပါတယ်လို့ Justice for Myanmar အဖွဲ့ရဲ့ပြောခွင့်ရမတ်ရတနာမောင်က Thomson Reuters Foundation ကိုပြောပါတယ်စစ်တပ်ဟာပြည်တွင်းပြည်ပကစီးပွားရေးလုပ်ငန်းတွေနဲ့ပူးတွဲလှုပ်ဆောင်တာကနေကြီးမားတဲ့ဒဏ္ဍာရီအားတိစောက်ထားပါတယ်။အဓိပ္ပာယ်ကတော့ကျောင်းတွေ၊ဆေးရုံတွေနဲ့လူမှုဖူလုံရေးအတွက်အသုံးပြုတဲ့နဲ့အများပိုင်းကအမြောက်အများဆုံးရှုံးနေတယ်ဆိုတာပါပဲလို့မတ်ရဏမောင်ကပြောပါတယ်။ပြည်တွင်းလူထုကလည်းစစ်တပ်နဲ့ဆက်ဆံနေတဲ့ထုတ်ကုန်တွေကိုသဘိတ်မောက်ဖို့နှိုးဆော်တာတွေရှိလာပြီး #NoBusinessWithGenocide ဆိုတာကို social media တွေမှာကြေကြေပြန့်ပြန့်တွေ့နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျပန်အဖွဲ့အစည်းမကထုတ်ကုမ္ပဏီကြီးဖြစ်တဲ့ Kirin က MEHL နဲ့စီးပွားရေးလုပ်နေတာကိုရပ်လိုက်ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့မပတ်သက်ပဲဖြတ်တောက်ဖို့အွန်လိုင်းကနေပန်ကြားခဲ့ပြီးတဲ့နောက်ထင်ရှားတဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်တူကလည်း MEHL ပိုင် Secret ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံထားတာကိုပြန်ရုပ်တော့မယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။စစ်တပ်ပိုင်းမြဝတီဘဏ်ကနေငွေထုတ်ဖို့တန်းစီစောင့်ဆိုင်နေကြတဲ့လူတန်းရှည်ကြီးကိုဒီကနေ့ရန်ကုန်မြို့မှာတွေ့ရပါတယ်။ဘဏ်ကနေတရက်မှာကျပ်သိန်း50ပဲထုတ်ယူနိုင်မယ်လို့ကြေညာလိုက်ပြီးတဲ့နောက်ငွေအပ်သားတွေကအခုလိုပြန်ထုတ်နေကြတာပါ။ငွေထုတ်ဖို့အတွက်ဘဏ်အပြင်ဘက်မှာတန်းစီစောင့်ဆိုင်နေသူတရားလောက်တွေကတူဦးဖြစ်သူကိုရာစာကဘဏ်ရဲ့လုံရအပေါ်မကျေနပ်စကားပြောပါတယ
်။သူတို့မလျော့သိမ်းတော့သူတို့ဒါမှပြည်လူလူတို့မဆူဆူအောင်လုပ်တဲ့ပုံစံပဲလေဟုတ်တယ်မလားကိုပတ်စံကပြည်လူလူထည့်ထားတဲ့ပတ်စံကိုအချိန်မေးပေးလိုက်ရင်ပြီးနေတဲ့အောင်သူတို့ကချစ်ကုန်နေတဲ့ပုံစံမျိုးလုပ်ထားတယ်တော့ဒါတိုင်းပြည်ကိုမဆူဆူအောင်လုပ်ထားတာသူတို့ဆင်ရတယ
်နောက်တူဖြစ်တဲ့ကိုချီမင်းကလည်းဘန်ကသူတို့မှငွေရှိပါတယ်လို့ပြောပြီးတရက်ကိုကျပ်သိန်း50ပဲထုတ်ပေးမယ်ကန့်သက်ချက်အပေါ်မေးခွန်းထုတ်ပါတယ်ဖေဖော်ဝါရီလတရက်နေ့မှာစစ်အာဏာသိမ်းယူပြီးသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အရက်ဘက်ကောင်းဆောင်တွေကိုထိန်းသိမ်းထားတဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေနဲ့အပြင်းအထန်ရင်ဆိုင်နေရပြီးဘဏ်ဝန်ထမ်းတွေအပါအဝင်အစိုးရနဲ့ပုဂ္ဂလိကဝန်ထမ်းအများအပြားက CDM လို့ခေါ်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြပါတယ်။ CDM လှုပ်ရှားမှုအရဝန်ထမ်းအတော်များများအလုပ်ပြန်မစင်မနဲ့တပိတ်မောက်နေတဲ့အတွက်ဘဏ်လုပ်ငန်းတွေအပါအဝင်အစိုးရလုပ်ငန်းအများအပြားလည်းရပ်လုနေပါဖြစ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေစိုးရင်စရာကောင်းလာပေမဲ့တာမန်ပြည်သူလူထုကိုထိခိုက်စေနိုင်တဲ့အရေးယူတန်ခတ်မှုတွေကြည်ကြဲပြင်းပြချမှတ်တာမျိုးကိုမထောက်ခံဘူးလို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောလိုက်ပါတယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမ္မတအဝင်းမြင့်အပါဝင်ထိမ့်သိမ်းခံထားသူတွေပြန်လုပေးဖို့သူ့အနေနဲ့မျှော်လင့်ကြောင်းဒါမှသာဖေဖော်ဝါရီလတရနေ့ကစပြီးတော့အာဏာရယူထားတဲ့စစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းနိုင်မယ်လို့လည်းဝန်ကြီး Vivian Bala Christian ကလွှတ်တော်မိန့်ခွန်းမှာထည့်သွင်းပြောကြားတော့ပါတယ်။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာအင်တာနက်လိုင်းတွေဖြတ်တာနဲ့မြို့တွေကလမ်းမတွေပေါ်မှာလက်နက်ကင်တပ်ဖွဲ့တွေနဲ့တင်ကားတွေဆီလုပ်ထားတဲ့အပေါ်စင်ကာပူနိုင်ငံကဆိုရင်ကြောင်းလဲဝန်ကြီးဘာလာခရစ်စတန်ကပြောဆိုခဲ့ပါတယ်။တင်းမာမှုတွေပြေလည်သွားအောင်အရေးတကြီးလုပ်ကိုင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလက်နက်မဲ့ပြည်သူတွေအပေါ်အကြမ်းဖက်တာတွေမလုပ်သင့်သလိုညှဉ်းချမ်းစွာအပြေရှာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။နွေမာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာမြန်မာစီးပွားရေးနောက်ပြန်ဆုတ်သွားစေတဲ့အထူးကလုပ်ရည်ကြီးတစ်ခုဖြစ်တယ်လို့လည်းပြောပါရယ်။စင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့အထူးကစီးပွားရေးမြို့နံသူတဦးလည်းဖြစ်ပါရယ်။မြန်မာနိုင်ငံမှာပေါပောက်နေတဲ့လက်ရှိအခြေအနေတွေကစင်ကာပူရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်နိုင်ခြေနဲ့ပတ်သက်ပြီးတော့လှိလာသုံးသပ်သွားမယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ဖို့လက်တလောကြီးညာထားတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာကြောင့်ဆွေးနွေးမှုတွေရှိနေတဲ့ကြားကပဲမလေးရှားအစိုးရကထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသား1,000ကိုနေရပြန်ပို့တော့မှာပါ။အဲ့ဒီလိုပြန်ပို့တဲ့အထက်မှာလူနည်းစုရွန်ဂျာမွတ်စလင်တွေဒါမှမဟုတ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCRC မှာဒုက္ခသည်အဖြစ်နာမည်စင်သွင်းထားသူတွေပါမှာမဟုတ်ဘူးလို့မလေးရှားအစိုးရကပြောပါတယ်။UNHCR ကတော့ပြန်ပို့မဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်နိုင်စရာရှိတဲ့အတွက်ဆိုရင်လည်းအကြောင်းဒီကနေ့အင်္ဂါနေ့မှာပဲပြောဆိုထားပါတယ်။အဲ့ဒီလူတွေကိုမြန်မာရေတပ်တင်မောနဲ့ဖေဖော်ဝါရီလ23ရက်နေ့မှာပြန်ပို့မယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနအကြီးအကဲကရယူဒါစီမီဒူဝတ်ကတနင်္လာနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုနေရပြန်ပို့တာဟာလှုပ်ရုပ်လှုပ်စင်လုပ်ငန်းတစ်ခုသာဖြစ်ပြီးအခုပြန်ပို့မဲ့သူတွေထဲမှာခီးသွွာလာခွင့်တရားဝင်ဆွေးနွေးစရမ်းတွေမရှိကြတာရက်လိုနေထိုင်သူတွေပါဝင်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အွန်လိုင်းထုတ်ဖော်ဝင်ရောက်သူဟက်ကာတွေက Pfizer ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးနည်းပညာတွေကိုခိုးယူဖို့ကြိုးစားခဲ့တဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်ရေးအဖွဲ့ NIS ကိုကိုးကားပြီးတော့ Yonhap သတင်းအေဂျင်စီကအင်္ဂါနေ့မှာပြောပါတယ်။ဒီလိုဆွဆွဲပြောဆိုနေတဲ့ဖြစ်ရပ်တွေဘယ်တော့မှပေါပေါက်ခဲ့တယ်လဲဆိုတာနဲ့အောင်မြင်မှုရမရဆိုတာကိုတော့တောင်ကိုရီးယားနိုင်ငံရဲ့ Yonhap သတင်းဌာနကပြောမသွားပါဘူး။မနစ်တုံကတော့မြောက်ကိုရီးယားဟက်ကာတွေဟာကျန်းမာရေးအဖွဲ့အစည်း6ခုထက်မနည်းကိုခိုးဝင်ဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာ Johnson & Johnson, Novavax နဲ့ AstraZeneca ဆေးကုမ္ပဏီတွေလည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထုတ်ဖို့ကြိုးစားနေတဲ့တောင်ကိုရီးယားကုမ္ပဏီတွေကိုမြောက်ကိုရီးယားဟက်ကာတွေခိုးဝင်ဖို့ကြိုးစားခဲ့တာကိုကြားဖြတ်နှောင့်ယှက်နိုင်ခဲ့တယ်လို့လည်းတောင်ကိုရီးယားထောက်လှမ်ရေးကပြောပါတယ်။COVID-19 ကာယောဂါကာလမှာနောက်ဆုံးလှုပ်ထားတဲ့သုတေသနစာတမ်းတွေနဲ့ကာယောဂါဆိုင်ရာသတင်းအချက်အလက်တွေကိုခိုးယူဖို့ကြိုးစားတဲ့အစိုးရကကြောထောက်နောက်ခံပေးထားသူဟက်ကာတွေပုံများလာပါတယ်။ဒီလိုအချိန်မျိုးမှာကျွန်မရဲ့ဖွဲ့အစည်းတွေကကွယ်ဆေးသိပ္ပံပညာရှင်တွေနဲ့ဆေးကုမ္ပဏီအပေါ်သစ်လျှောလှုပ်ထောက်လာနာတွေလည်းတိုးလာပါတယ်။တန်ခါအရေးယူမှုတွေကြောင့်နိုင်ငံတကာနဲ့ကုန်သွယ်ရေးအများစုတားမြစ်ခံရတဲ့မြောက်ကိုရီးယားအစိုးရဟာအစိုးရဘာနာငွေအတွဲဟက်ကာတပ်ဖွဲ့နဲ့အွန်လိုင်းကနေငွေတွေခိုးယူရဲဆိုပြီးမကြာခဏဆွဆွဲခံရလိမ့်ရှိပါတယ်။ကျမရေးဆိုင်ရာကြွမ်းကျင်သူတွေကတော့မြောက်ကိုရီးယားဟက်ကာတွေအနေနဲ့ကာကွယ်ဆေးဆိုင်ရာဒေတာအချက်တွေကိုရသွားတဲ့ဆွေနောင်းပြည်တွင်းမှာဆေးထုတ်လုပ်ဖို့တဲ့ပြန်ပြီးတော့ရောင်းချဖို့စိတ်ဝင်စားလိမ့်မယ်လို့ပြောပါတယ်။ဒီကမ္ဘာလုံးကိုကာကွယ်ဆေးဖျံမနေတဲ့ Covax အစီအစဉ်ရ AstraZeneca နဲ့ Oxford ထုတ်ကာကွယ်ဆေးအလုံးရင်းနဲ့တန်နေပါကိုမြောက်ကိုရီးယားနိုင်ငံကဒီနှစ်ပထမဝယ်မှာရမယ်လို့လည်းခန့်မှန်းရတာဖြစ်ပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ချင်းကြပေးခဲ့တာပါရှင်။VOA မြန်မာပိုင်းရဲ့ February 16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။လိုင်းလမ်းမီတာ190ကနေလည်း9နာရီခွဲအထိထုတ်လွှင့်ပေးပါရရှင်။မြန်မာနိုင်ငံမှာဆေးရနာသိမ်းယူထားမှုအပေါ်ကန့်ကွက်ဆန္ဒပြမှုတွေကိုမန္တလေးနေပြည်တော်စတဲ့မြို့ကြီးတွေမှာအကြမ်းဖက်ဖျိုးခွင်းဖမ်းဆီးမှုတွေရှိခဲ့ပေမဲ့လည်းဒီနေ့နိုင်ငံအနှံ့မှာရှိတဲ့မြို့တွေမှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်။မြောင်းပြမြို့မှာတော့ဒီဆန္ဒပြသူတွေအပေါ်မှာဒီကနေ့ပြစ်ခတ်နှိမ်နှင်းခဲ့မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ
်။
မြောင်မြောင်မြို့မှာဆန္ဒပြသူတွေကိုရဲကဖြစ်ခတ်လူစုခွဲတံတွေဖြစ်ပါတယ်မြစ်ကြီးနားမြို့မှာလည်းအခုညအတန်းလွှင့်ခံဒီအချိန်မှာဒီလုံခြုံရေးကစပြီးတော့အင်အားသုံးလူစုခွဲပါတယ်အခုထိဒီအကြမ်းဖက်ပြစ်ခတ်လူစုခွဲတာတွေဖြစ်နေပါတယ်ဟင်္သာမြို့မှာလည်းဒီဖမ်းခံထားရတဲ့ဆန္ဒပြចောင်းသားတွေကိုပြန်လွှတ်ပေးဖို့အတွက်ပြည်သူတွေညပိုင်းအထိစုဝေးတောင်းဆိုခဲ့ကြပါတယ်အခုနောက်ဆုံးချိန်ထိသိရတာကတော့တောင်းဆိုသူတွေနဲ့လုံခြုံရေးကြမ်းမှာတင်းမာနေပါတယ်ရန်ကုန်မြို့အပါအဝင်တခြားမြို့တော်တော်များများကတော့ဆန္ဒပြမှုတွေဟာငြင်းငြင်းချမ်းချမ်းရှိပါတယ်ထူးခြားတာကတော့လှည့်လည်ချီးတဲ့ဆန္ဒပြမှုတွေအပြင်ယာယီထိုင်တဲ့ပိတ်ပုံစံဆန္ဒပြမှုတွေကိုလည်းပုံမြင်တွေ့လာရပါတယ်ရန်ကုန်မြို့ရန်ကင်းမြို့တွေကဗဟိုဘဏ်ရှိမှထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ယာယီထိုင်တဲ့ပိတ်လုပ်ပြီးတော့ဒီဗဟိုဝန်ထမ်းတွေဗဟိုဘဏ်ကဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဆရာဝန်တွေ၊ဆေးဝန်ထမ်းတွေ၊အင်ဂျင်နီယာတွေစတဲ့ဝန်ထမ်းများစုကတော့ဒီနိုင်ငံခြားတန်ရုံးတွေရှေ့ကိုလှည့်လည်ဆန္ဒပြကြပါတယ်။အရင်တုန်းကရန်ကုန်မြို့လယ်စုလီမှာဒီဆန္ဒပြသူတွေဆုံရက်လိုမျိုးဖြစ်ခဲ့ပေမဲ့လည်းဒီနေ့မှာတော့အမေရိကန်တန်ရုံးရှေ့မှာစုသူတွေပို့ပြီးတော့များပါတယ်။အမေရိကန်တန်ရုံးရှေ့မှာယာယီထိုင်တဲ့ပိတ်ဆန္ဒပြခဲ့တဲ့ဆရာဝန်တယောက်ကဘာကြောင့်အခုလိုတန်ရုံးတွေစီလှည့်လည်သွားခဲ့တယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။အများစုသွားကြရဲတော့ရဲစံစီမှာစီးပြီးအရာတော့မယ်။တော့ဒါကတော့ရဲစံတော့ကျွန်တော်တို့ကကိုလေးကိုစပို့လုပ်မဲ့နိုင်ငံအနေနဲ့ကျွန်တော်တို့သွားကြတာပေါ့နော်ရဲစံကတော့အများဆုံးပဲပြီးတော့သွားကြတာကတော့ရှားကြည့်မယ်။ရုပ်တန်ရုံရုပ်တန်ရုံကြီးဆိုလည်းအရင်များတယ်။ဒီလေးဆိုအိန္ဒိယတန်ရုံသွားကြတယ်မလေးကမြောက်ကလေးကသင်္ကေတတန်ရုံလေးသွားကြတယ်။ဘာလို့ပြောချင်လဲမက္ကစီကို International Community ကြောင့်အောက်လို့ support ဆန္ဒပြတယ်ပေါ့နော်။တန်နိုင်ပြီကျွန်တော်တို့အင်္ဂလိပ်ကိုအာရန်လေးကြီးအဲဒီအနေမှာ international community ကြီးကိုရောက်အောင် message လေးပို့ရပေါ့နော်တချို့တယ်ဦးနေမှာဆိုတော့သူတို့တက်ကထွက်လာပြီးတော့ခရင်းလာပြီးလည်းရှိတယ်ပေါ့နော်
ရန်ကုန်မြို့မန္တလေးမြို့ဆန္ဒပြပွဲတွေမှာတန်ဃာရော်တွေလည်းပါဝင်ချီတက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာတရုတ်အစိုးရပါဝင်ပတ်သက်နေတယ်ဆိုတာမှတ်မှန်တယ်လို့မြန်မာနိုင်ငံတွင်းကဒီလက်ရှိနိုင်ငံရေးအခြေအနေတွေဟာတရုတ်အစိုးရလိုလားတဲ့အခြေအနေမျိုးလုံးဝမဟုတ်ပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးကပြောကြားပါတယ်။မြန်မာသတင်းမီဒီယာတချို့ရဲ့မေးမြန်းချက်ကိုတရုတ်သံအမတ်ကြီးချန်ခိုင်ကစာနဲ့တုံ့ပြန်ဖြေကြားတာကိုတရုတ်သံရုံးရဲ့ Facebook စာမျက်နှာမှာဖော်ပြတာဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်ပြစ်ခတ်ရိုက်နှက်ဖမ်းဆီးတာတွေတချို့မျိုးတွေမှာရှိခဲ့ပါတယ်အဲ့ဒီလိုမျိုးတခြားမျိုးတွေမှာအကြမ်းဖက်နှိမ်နင်းတာကြောင့်ဆိုရင်ပြီးတော့လမ်းပေါ်ထွက်မလာတာမျိုးမလုပ်ကြဖို့အတွက်ဆန္ဒပြလူငယ်တွေကလည်းတိုက်တွန်းနေပါတယ်သူတို့ရဲ့အနာဂတ်အတွက်ဆန္ဒထုတ်ဖော်ဖို့အရေးကြီးတယ်လို့ရကုမျိုးကအင်ဂျင်နီယာလူငယ်တယောက်ကအခုလိုပြောပါတယ
်ထပ်ပြီးတော့ပါဝင်နေတယ်တော့အားမရောပါသေးတယ်ဘာလို့လဲညီမတို့လူငယ်တွေညီမတို့ကျောင်းသားတွေညီမတို့ကအနာဂတ်တွေရှိတယ်ငါတို့ဒီ6ဖေးရတာရှင်တော့ကျွန်တော်တို့ကကြားမခံနိုင်ဘူး။ဒါကညီမတို့တွေပါဖို့ပါမတင်တာ။အဲဒါကြောင့်ဟိုလုံးဝဒီအပိုင်းတွေမှာဘာမှထူးခြားတာမရှိတော့လုံးဝဘယ်သူမှအာမေ့ရပါသေးချင်
အနုပညာမြန်နိုးတဲ့လူငယ်တချို့ကလည်းစူးစီးပြီးတော့ဒီသူတို့တက်ကြွနဲ့ဒုရိယာတွေတိခတ်သူတို့ရေးဖွဲ့ထားတဲ့တော်လန်ရေးဆိုတဲ့သချင်းတစ်ကိုတီဆိုဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဂီတာနဲ့အာနာရှင်ဆန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်တွေကတယောက်ကတော့သူတို့ရေးဆက်ထားတဲ့သချင်းရဲ့လေးနက်မှုကိုအခုလိုရှင်းပြပါရယ်
။ညီမတို့ရဲ့ညီမတို့ဒီလူငယ်တွေရဲ့အယိုးနဲ့အသွေးရဲ့အသားရဲ့ကဒီအာနာရှင်တွေကြာဆုံးဖို့ညီမတို့အခုချိန်မှာအကောင်ဆုံးကြိုးစားသွားမယ်အကောင်ဆုံးရည်တည်သွားမယ်ဆိုတဲ့စိတ်ပဲ။
အခုလိုမျိုးဒီအနာဂတ်အတွက်နိုင်ငံအနှံ့ဆန္ဒပြတောင်းဆိုနေကြချိန်မှာပဲနေပြည်တော်မှာဖမ်းဆီးခံရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုဒီကနေ့ video conferencing လုပ်ပြီးတော့ရုံထုတ်ဆစ်ဆေးပါတယ်ဒေါက်တာဆန်းစုကြည်အပေါ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းနဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်တဘာဝဘေးရန်ဒီရဲ့စီမံမှုဥပဒေပုံမှန်25နဲ့ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်နေပြည်တော်မှာဒီအာဏာသိမ်းစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးနိုင်ငံခြားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားထားပါတယ်အသေးစိတ်ကိုရှင်းလင်းထုတ်ပြန်တာလုပ်မယ်လို့လည်းဆိုပါတယ်ဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတချို့ကလည်းစစ်အာဏာပိုင်တွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်ဒါဟာဒီဒေါအောင်ဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်ဆွဲချက်တင်မှုတွေလုပ်လာမယ်အလားအလာတွေလို့မြင်နိုင်ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားစွဲထားပါတယ် တို့နှစ်ယောက်လုံးဒီဖမ်းဆီးခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ February လ1ရက်နေ့အာနာသိမ်းယူပြီးတဲ့နောက်ပိုင်းဆရာနာသိမ်းမှုစန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရဲ့အတင် AAPP ကထုတ်ပြန်ထားပါတယ်ဒီမြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်မဲ့စိုက်ဘာဥပဒေတစ်ခုထုတ်ပြန်တဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခဲ့ပေမဲ့အဲ့ဒီဥပဒေအစား Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကပြင်ဆင်ပြဋ္ဌာန်းပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအမိန့်နဲ့ February လ15ရက်နေ့နေ့စွဲနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အာနာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကတော့စစ်တပ်ကအာနာသိမ်းတာမဟုတ်ဘူးလို့ဒီကနေ့ထပ်မံပြောပါရယ်မဲစင်းအမှားတွေကြောင့်မဲမတမာမှုတွေရှိနိုင်တာမို့အာနာလွှဲယူရတာဖြစ်တယ်ဆိုပြီးတော့တခါရွေးကပွဲတစ်ကိုကျင်းပပြီးတော့အနိုင်ရပါတီကိုအာနာလွှဲပေးမယ်လို့စစ်တပ်ပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်စစ်တပ်ရဲ့အာနာသိမ်းလုပ်ရက်ဟာစစ်တပ်ကိုယ်တိုင်စိတ်တိုင်းကျရေးဆွဲထားတဲ့ဖွဲ့စည်းပုံကိုသူတို့ဘာသာချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ထောက်ပြနေချိန်မှာပဲစစ်တပ်ပြောခွင့်ရကတော့ဥပဒေနဲ့အညီဆောင်ရွက်တာဆိုပြီးတော့ဒီကနေ့ထပ်မံပြောခဲ့တာပါဒီနေ့နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာဆိုရင်အယက်သားဆိုရခေါင်းဆောင်တွေကိုဖမ်းဆီးအာဏာသိမ်းခဲ့ပြီးကလေးကပထမဦးဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အကြတာအစိုးရစီကနေကာကွယ်ရေးဦးစီးချုပ်ကအာဏာယူအုပ်ချုပ်နေတာကိုမကြေနပ်လို့ကန့်ကွက်ဆန္ဒပြမှုတွေထဲမှာတန်ကြာတော်တွေလည်းပါဝင်ဆန္ဒပြကြပါတယ်။2009ခုနှစ်တုန်းကရွှေဝါရောင်တော်လှန်ရေးမှာဦးဆောင်လှုပ်ရှားခဲ့ကြတဲ့ရဟန်းတော်တွေပူးပေါင်းပြီးတော့ပါဝင်လာပြီးဆန္ဒပြလှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကိုမျက်ခြင်မပြတ်ဖို့တိုက်တွန်းနေပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုစောထက်ကတင်ပြပါမယ်ရှင်။
ရွှေဝါရောင်လှုပ်ရှားမှုတို့ပြည်တွင်းပြည်ပမှာထင်ရှားခဲ့တဲ့2009ခုနှစ်ကငင်းကြမ်းတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တန်ခါတော်တွေရန်ကုန်မြို့ကစန္ဒပြပွဲတွေမှာပူးပေါင်းပါဝင်လာကြတာပါဝန်ထမ်းတွေအလုပ်သမားတွေပါဝင်နိုင်ငံအဝန်ကလူရန်စားပေါင်းစုံပါဝင်လာတဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာရည်ရွယ်ချက်တွေမျက်ခြေမပြတ်ဖို့လဲရွှေဝါရောင်လှုပ်ရှားမှုဦးဆောင်တန်ခါတစ်ပါးဖြစ်တဲ့ဆရာတော်ဦးစန္ဒသီဝီကမိန့်ပါတယ
်နိုင်ငံရေးတိုက်ပွဲတစ်ခုမှာနိုင်ငံရေးတောင်းဆိုချက်တွေနိုင်ငံရေးကြွေးကြော်ဆန်းတွေပဲဖြစ်တဲ့နယ်လို့ဦးပြောင်းလို့စားတယ်။အဲ့ဒီနိုင်ငံရေးတောင်းဆိုချက်နိုင်ငံရေးကြွေးကြော်ဆန်းတွေဘာဖြစ်နိုင်မလဲဆိုရင်ဦးသွင်းလို့တိုင်းပြည်မှာလက်ရှိဟိုကဆရာနာရှင်စနစ်ဖိနှိပ်ထားဆိုဆရာနာရှင်စနစ်လုံးဝကျဆုံးကြီးနောက်ပြီးတော့မှဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလုံးဝဖျက်သိမ်းကြီးနောက်ပြီးတော့မှဒီမိုကရေစီစနစ်ဒီမိုကရေစီရရှိကြီးပြည်တော်စုဖယ်ရဒီမိုကရေစီပေါ်ဆောင်ကြီးနောက်တစ်ခုကတော့ဒီဒေါ်ဆန်းစုကြည်နဲ့တမလိုက်ဦးမြင့်အပါဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးအញ្ញံဆုံးလှုပ်ပြီးဆိုတော့ဒီလိုမျိုးတောင်းဆိုသက်တွေကိုကြစ်ကြစ်လစ်လစ်နဲ့တနင်္ဂနွေကတော့ဒီလိုမျိုးတောင်းဆိုလို့ရှိရင်တော့အောင်ဝဲဟာကြာရင်ရမယ်လို့ပြန်အဲ့လိုပြောလင်းပါအ
ာနာပိုင်ကြီးအနေနဲ့ငင်းကြတဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းတာပြစ်ခတ်တာမလုပ်ဖို့လဲတိုက်တွန်းခဲ့ကြပါတယ်တန်ဃာတော်တွေဟာရန်ကုန်မြို့ကဆန္ဒပြသူတွေစုဝေးရာကုလသမဂ္ဂရုံးကိုလည်းခြိတက်ဆန္ဒပြခဲ့ပါတယ်ကုလသမဂ္ဂရုံးရှိကိုရောက်နေတဲ့ရန်ကုန်တိုင်းလွှတ်တော်ဒလမဲဆန္ဒနဲ့ကိုယ်စားလှယ်ဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကုစားပြုကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးပူပူဦးကတော့ငင်းကြတဲ့နေနဲ့ဆက်လက်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ
်။ငင်းကြတဲ့ဓမ္မတရားသာလေကျွန်တော်တို့အောင်နိုင်ခြင်းမြည်ပါလိမ့်မယ်။နော်ဒါကြောင့်ကျွန်တော်တို့တကယ်ထေရဝါဒဗုဒ္ဓဘာသာဝင်စစ်ကြီးဗုဒ္ဓဘာသာဝင်သံဃာတော်တွေဆိုတာဓမ္မအကြောင်းကိုကောင်းကောင်းနားလည်ပါလေ။သူတို့ကဓမ္မဆက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကနေယက်တည်နေတာပါဖြစ်ပါလေ
။ရန်ကုန်အပါဝင်မြန်မာနိုင်ငံနေရာအနှံ့မှာလုံခြုံရေးတိုးမြင့်ထားရကြမှာပဲ။ဆန္ဒပြလှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေရပါဆန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေအင်တာနက်ဆက်သွယ်မှုတွေဖျက်ဆီးတာတွေလိုကန့်သတ်ချက်တွေလည်းရှိနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကသတင်းပြပို့လိုက်တာပါ
ကိုယ်စော်ထက်ဖြစ်ပါရဲ့ရှင်အခုလိုမျိုးဒီအာဏာသိမ်းမှုစန့်ကျင်ကောက်ကွက်တဲ့လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်ချိန်ကစပြီးတော့ရှက်ဆိုင်ထားတဲ့ဒီမိရထားတွေပြန်လည်ပြေးဆွဲဖို့အတွက်အာဏာပိုင်တွေကကြိုးပမ်းနေချိန်မှာမိရထားပြေးဆွဲမှုလုပ်ငန်းတွေကိုပြန်လည်မလည်ပတ်နိုင်အောင်လို့ဆန္ဒပြမှုတွေရှိပါတယ်။ဒီနေ့ဆိုရင်ဒီရန်ကုန်မြို့ကမိရထားဝန်ထမ်းတွေကကန့်ကွက်ဆန္ဒပြခဲ့ကြသလိုမော်လမြိုင်မြို့ကနေထွက်လာမဲ့ရထားကိုလည်းဆန္ဒပြလူထုကတားဆီးခဲ့ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်အက်ကနွန်ကသတင်းပေးပို့ထားပါရရှင်။
လုံငန်းခွင်မဝင်ပဲကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးနောက်ရပ်ဆိုင်ထားရတဲ့ရန်ကုန်အသွင်းကမြို့ပတ်ရထားတွေပြန်လည်ပြေးဆွဲနိုင်အောင်အာဏာပိုင်တွေပြင်ဆင်နေချိန်မှာပဲဝန်ထမ်းတွေကန့်ကွက်ဆန္ဒပြခဲ့ကြတာပါ င်းဆိုင်မြို့နယ်မှာဆိုရင်လည်းမြေယထဝန်တန်းတွေယထတန်လန်းပေါ်မှာလှဲအိပ်ပြီးဆန္ဒပြခဲ့ကြတာပါ။အနုညုနဲ့အာနာဖီဆန်နဲ့ CDN လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေကိုဖိအားပေးခံရပြီးနောက်အခုလိုလှုပ်ရှားခဲ့ကြတာလို့လည်းဝန်ထမ်းအတိုင်းအဝန်နဲ့နှိဆက်သူတယောက်ကပြောပါတယ်
။ရန်ကုန်မှာဆိုလို့ရှိရင်မြို့ပယထားတွေကိုသူတို့ကပြန်ပြီးတော့ဆွဲဖို့လုပ်တယ်ပေါ့နော်။ဘယ်သူစီးလဲဆိုတော့နှစ်စီးလို့ပြောပါတယ်။နှစ်စီးလို့ပြောတဲ့အခါမှာဘသူတွေကအဲ့ယထားတွေလုပ်လဲဆိုတော့ဟိုဒီသူတို့ဟိုရအရာရှိတချို့ ਆ ပေါ့နော်။အရာရှိတချို့ကဟိုဘယ်လိုပြောမလဲစီးနေတယ်မလို့ပါဘူး။ဟိုရှင်းပြတော့ပြန်ပြီးတော့လဲပတ်နိုင်တဲ့ပုံစံမျိုးရအောင်ကြိုးစားကြတယ်သဘောပါ။
ဒီကနေ့မှာပဲမော်လမြိုင်မြို့ကနေရန်ကုန်ကိုထွက်ခွာမဲ့ယထားကိုလည်းစန္ဒပြလူတို့ကတားဆီးခဲ့ကြပါတယ်။ဒီနေ့အစောပိုင်းထွက်ခွာမဲ့ယထားကိုဝန်တန်းနဲ့ထောင်ချီတဲ့စန္ဒပြလူတို့ကတားဆီးခဲ့ကြတယ်လို့လည်းကိုတိုင်တွေ့ခဲ့တဲ့မော်လမြိုင်မြို့ခံတော်နှင်းဖူးကပြောပါတယ်
။ဒီသူလူတို့ကသွားဝင်ရတာအဲ့နေရာယထားထွက်လာပြီဆိုတော့ပြီးတော့အဲ့အနားမှာရှိတဲ့ရက်ကွက်ကဒီသူတွေကအရင်ဆုံးတက်တယ်လို့ပြောတယ်။အဲ့ဒီဘောင်မော်တက်ပြီးတော့ဖိတ်ဆို့ထားတယ်လို့ပြောတယ်။အဲ့တော့မှစနပ်ပြနေတဲ့သူတွေကအဲ့ဒီကိုသွားပြီးပူပေါင်းရတာ။တစ်ဖွဲ့ပြီးတစ်ဖွဲ့ဆိုင်ကလေးကားနဲ့လိုက်သွားကြတာ။
ခီးတယ်မပါထောက်ခွာမဲ့ယထာဟာစနပ်ပြလူတို့ရဲ့တားဆီးမှုကြောင့်ပြန်လဲဆက်ခွာသွားတယ်လို့လည်းပြောပါတယ်။နောက်ပိုင်းမှာတော့ယထာကိုပိတ်ဆို့တားဆီးစနပ်ပြခဲ့ကြတာ။မော်လမြိုင်ယထာဗူဒာရုံမှာလှုံ့ချော်ရဲတပ်ဖွဲ့တွေအင်အားတိုးမြင့်လိုက်ကြောင်းလည်းဒေသခံတွေက VOA ကိုပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့ပထမဆုံးအကြိမ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေချိန်ကစလို့ရက်ဆိုင်နေတဲ့ယထာပို့ဆောင်ရေးလုပ်ငန်းတွေအတွက်စစ်တပ်ကတာဝန်ယူနိုင်စွမ်းရှိကြောင်းပြောခွင့်ရပုဂ္ဂိုလ်ပုံမှုချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။ဆန္ဒပြလှုပ်ရှားမှုတွေကိုဦးဆောင်သူတွေကတော့အစိုးရရန်တရားတွေကိုဆက်လက်ရက်ဆိုင်ထားနိုင်ဖို့အလုံမစင်ပဲဆက်လက်ဆန္ဒပြဖို့လည်းတိုက်တွန်းထားကြပါတယ်ရှင်။
VOA သတင်းတောက်အကနော်ဖြစ်ပါရဲ့ရှင်။ဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အာနာသိမ်းယူခဲ့တဲ့ February 1ရက်နေ့ကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်ကိုအမှုနောက်ထပ်တစ်ခုတိုးပြီးတော့တရားစွဲထားတယ်လို့ဥပဒေအကျိုးဆောင်ရှင်းနေကြီးကပြောပါတယ်။နေပြည်တော်မှာဆက်လက်ဖမ်းဆီးခံထားရတဲ့ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဒီကနေ့ Video Conferencing နဲ့ရုံးထုတ်မှအခုလိုထပ်ပြီးတော့သိရတာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပါပါရှင်
။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ရပ်သားအစိုးရခေါင်းဆောင်၂ယောက်ကိုနေပြည်တော်စဘူသီရီမြို့နယ်တရားရုံးမှာ Video Conferencing နဲ့ရုံးထုတ်ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုတဘာဝဘေးရန်ကြီးရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်နဲ့နောက်ထပ်တရားစွဲဆိုထားတဲ့အကြောင်းသိခဲ့ရတယ်လို့ဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောဆိုလိုက်တာဖြစ်ပါတယ်။သမရဦးဝင်းမြင့်ကိုတော့အရင်ကဆွဲဆိုထားတဲ့ပုံမှန်နဲ့ပဲဆွဲဆိုထားကြောင်းလဲနေပြည်တော်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ
အမှုတွေကတော့ကျွန်တော်တို့သိကြတယ်နည်းနည်းလေးကွာသွားတယ်ရပါနော်နိုင်ငံတော်အတိုင်ပင်ခံကအမှုတွေကကျွန်တော်တို့သိထားတာကပို့ကုန်ကျိုးကိုဥပဒေပုံမှန်9နဲ့ဟိုလိုပဲပုံမှန်7နဲ့ကျွန်တော်တို့ဆွဲထားတဲ့အပုတ်အခုပဲရှိပါတယ်ရမန်ယူတာအခုတော့ပုံကုန်ကျိုးကိုဥပဒေပုံမှန်7နဲ့ကျွန်တော်တို့ဟိုလိုတဲ့တမှုအဲ့ဒီဘူကအမှုနံပါတ်38နော်2021အဲဟိုကဇုံတိတရားယူနော်နောက်တမှုကတော့ဒီသဘာဝဘေးရန်ဒီဟိုစီမံမှုဥပဒေပုံမှန်25ပေါ့နော်အဲ့ဒါတော့အမှုနံပါတ်ယာကြီး38ပေါ့အဲ့နှစ်မှုနဲ့တင်ပါတယ်အဲ့ဒါနဲ့သမရာကြီးကတော့ဟိုကနဲ့တင်ပါတယ်အဲ့ဒီတော်ဝဖေးရန်ဒီဟိုပါပဲစီမံခန့်ခွဲဥပဒေပုံမှန်25နဲ့ပဲ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတတို့ကိုဆွဲဆိုထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြည့်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကြားခံရမှာဖြစ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုဆွဲဆိုထားတဲ့ပုဂ္ဂိုလ်တွင်းကုန်ဥပဒေပုံမှန်8ဟာလည်းအမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကြားခံရနိုင်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အတွက်ရှင်းနေဦးခင်မောင်စောကအမှုမှလိုက်ပါဆောင်ရွက်ပေးဖို့ရည်ရွယ်ထားပြီးဥပဒေပညာရှင်ဖြစ်တဲ့သမ္မတဦးဝင်းမြင့်ကတော့ကိုယ်တိုင်အမှုကိုရင်ဆိုင်ကောင်းရင်ဆိုင်မွေးရှိတယ်လို့လည်းရှင်းနေဦးခင်မောင်စောကပြောပါတယ်။နောက်တစ်ချိန်ရုံချင်းကိုတော့လာမယ့် Master တရနေ့မှာချိန်ဆထားပြီးဗီဒီယိုကွန်ဖရင့်နဲ့သာရုံထုတ်လိမ့်မယ်လို့လည်းပြောပါတယ်။
အဲ့တော့ရုံချင်းကတော့တရက်အမှုတွေအတွက်နှစ်ဖက်ရှင်းနေပြီလား။ဟိုကလုပ်ပါမယ်။ဟိုဟိုအရီဂျီဘောဖရန်စင်းနေတယ်နော်သူတို့လက်ရှိနေတယ်ခိုင်ခိုင်နေရှိနေတယ်ဒါပေမဲ့ကျွန်တော်တို့ကတော့နှစ်ဖက်ဥပဒေရရှိနေကျွန်တော်တို့ကတရားသူရင်းနဲ့ညှိပြီးဒီအမှုကို CMB လုပ်ပါမယ်အားလုံးသိတဲ့အတိုင်းမဟုတ်ဘူးဘယ်လိုလုပ်ဒီ case management program အောက်မှာဒီမှုကိုဘယ်လိုစစ်ဆေးမလဲဆိုတာ
အကောင့်ထဲပေါ်ပါလိမ့်မယ်။တောင်ဆန်းစုကြည်နဲ့တမနာဝင်းမင်းတို့ဘော်တရားဆွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်။တရားဆွဲခံထားရသူတွေရှင်းနေဖြစ်သူနဲ့တွေ့ခွင့်မရတာ၊ရုံးငန်းကိုတရားရုံးသဘောဆန္ဒနဲ့ရက်အပြောင်းအရွှေ့လုပ်တာတွေဟာအခြေခံအခွင့်အရေးတွေကိုချိုးဖောက်ရရောက်တယ်လို့ပြည်ထောင်စုရှင်းနေများနဲ့ဥပ
ကျွန်တော်တို့ကဆက်ချောက်ရည်တွေမှာထုတ်တယ်ဆိုတော့အဲ့ဒါငါတို့လုတ်ချင်လို့လုပ်မယ်ငါတို့ကတရားရုံးမယ်ဆိုတဲ့အခါကျတော့တရားရုံးကိုလည်းငါဥပဒေတွေမလေးစားတော့ရောက်တာပေါ့နော်အဲဒီကတော့အဲ့လောက်ထိကတော့မှန်ကန်လုတ်တင်တယ်လေဟုတ်လားအဲ့အဲ့ဒါပဲဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ထိမ့်သိမ်းခံရရတဲ့ဒေါက်ဆန်စုကြည်နဲ့ဆက်သွယ်ရဖို့တောင်းခံခဲ့တာကိုမြန်မာအာဏာပို
ောင်းဆောင်တွေပါဝင်ဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးဖို့လည်းတိုက်တွန်းထားပါတယ်ရှင
်။ VOA သတင်းတောက်မဆုစုသတင်းပို့တာဖြစ်ပါတယ်ရှင်။နေပြည်တော်မှာလှုပ်တဲ့အာဏာသိမ်းစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ Talking Tree Foundation ကနေပြီးတော့နိုင်ငံခြားစီးဆင်းငွေတွေစီးဆင်းနေတာတွေ့ရှိထားတယ်လို့ဒီအချက်အလက်တွေကိုလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားပါတယ်။အသေးစိတ်ကိုရှင်းလင်းထုတ်ပြန်မယ်လို့လည်းဆိုခဲ့ပါတယ်ရှင်။ဖန်စီခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုတာအပါအဝင်ဆစ်အနာတင်ထားတာကိုအဆုံးသတ်အောင်တောင်းဆိုတဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့လူရန်စားပေါင်းစုံကဒီပုံစံမျိုးစုံနဲ့ပါဝင်နေကြပါတယ်။ရန်ကုန်မြို့ကဂီတအတုပညာကျွမ်းကျင်သူလူငယ်တချို့ကလည်းဆန္ဒပြပွဲတွေမှာတေးဂီတနဲ့ဆန္ဒဖော်ထုတ်နေကြပါတယ်။အခုလိုမျိုးထူးထူးခြားခြားတေးဂီတနဲ့ဆန္ဒပြလှုပ်ရှားနေသူတွေအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တနာထွန်းကတင်ပြပါမယ်ရှင်။
နာပြပွဲတွေသတင်းတစ်ပတ်ကြော်လာတဲ့အထိဆက်လက်အရှိန်ကောင်းနေသလိုအလှအသီးသီးကပုံစံအမျိုးမျိုးနဲ့ပါဝင်လှုပ်ရှားနေကြတာပါရန်ကုန်မြို့မှာဆိုရင်လည်းဂီတအနုပညာနဲ့ဖျော်ဖြေရင်းဆန္ဒပြလှုပ်ရှားနေသူတွေရှိပါတယ်မြင်းဒီကုန်းဂုံကျော်တရာအောက်ကယူကလီဂီတသေးသေးလေးတွေနဲ့တိခတ်ဖျော်ဖြေနေတဲ့လူငယ်တချို့ကတော့ဆန္ဒပြလှုပ်ရှားမှုတွေအချိန်ကြာလာတာနဲ့အမျှစိတ်ဖိစီးမှုတွေကတက်တာရရအောင်ရည်ရွယ်တာဖြစ်တယ်လို့ပြောကြပါတယ
်ဂီတဆိုတော့အကုန်လုံးကစိတ်ခုခွားလဲပေးတယ်အပန်းလဲဖြစ်သေးတယ်အခုကတော့ဟိုကြောရလို့ပဲကျွန်တော်တို့ဒီညဆိုရင်လဲပြည်သူတွေကကောင်းကောင်းအေးရတော့ဘူးဘာလို့ဒီ6လက်နာတို့ဘာလို့ရှိတယ်အခုကျတော့ပြည်သူတွေကလဲဟိုပြောလို့ပဲအားနဲ့တော့ဟိုအကုန်လုံးလဲမထွက်နိုင်တော့ဟိုဒီရက်ဆိုရင်ကျွန်တော်တို့ဒီမှာဆိုရင်ဒီကပုံများရပြလူဝင်ကဟိုဆန္ဒပြလူဝင်ကပုံများရဒါပေမဲ့အခုကျတော့ညပိုင်းကျတော့အင်းအားနိုင်ကျတော့သူတို့ကမထွက်နိုင်ကြဘူးလို့ဆိုတော့ကျွန်တော်ဒီဂီတဘာလို့ဒီမျိုးလှုပ်လဲဆိုတော့ကျွန်တော်မြင်တော့နှစ်ချက်ပေါ့ဘာသာနဲ့ချက်ကျွန်တော်လည်းဒါကိုရောက်တဲ့နေရာကိုတက်ဆက်တဲ့အမှုပညာနဲ့ဒါပါဝင်တယ်ဒီဟွာပေါ့ဒီကျွန်တော်တော်လန်ရေးထဲမှာပြီးရင်ကျွန်တော်နံပါတ်ချက်ကတော့ကျွန်တော်ဒီဟိုဂီတာနဲ့ဒီဟိုဆန္ဒပြလူပဲဖြစ်ဖြစ်ဒီနောက်ပါဝင်တဲ့လူဖြစ်ဖြစ်ဒီကျွန်တော်ဂီတာတန်လေးကြားလာတဲ့စိတ်ရတတ်စေခြင်းနဲ့ယူရချက်ရပြီးတော့အပန်းလေးဖြစ်စေခြင်းနဲ့ယူရချက်နဲ့ကျွန်တော်တို့ဒီ group ကနေပြောကောင်းလို့ဦးစီးပြောလို့ရဖြစ်ပါတယ်ဗျာ
ရန်ကုန်မြို့ကဆန္ဒပြသူတွေအကြီးကစုဝေးရမြင်းဒီကုန်းမှာပဲလူငယ်တချို့ဟာလည်းတည်သချင်းတွေတန်ချက်တွေကိုဂီတနဲ့တွဲဖက်ပြီးဆန္ဒပြပွဲတွေမှာပါဝင်လှုပ်ရှားနေကြပါတယ်
။ညီမတို့ဒီအဖက်လူငယ်တွေဖက်ပေါ့နော်တငယ်ချင်းတွေကဒီနားမှာပဲညီမတို့ဆိုဒီနေ့လဲဆိုလို့ရှိရင်ကွန်နယ်ရဆက်ရနောက်တော့ရှိသွားပြီပေါ့နော်။ဒီနေ့ဆက်ချက်ချင်းတွေပါအပါဆိုလို့ရှိရင်တော့ဒါမဲ့စမချင်းတော့ညီမတို့ရဲ့အကုတ်ဖက်လေးလေးကိုဒီတိုင်းအထိုင်တပိတ်လေးတွေဒီအချက်တွေတန်ပေးတယ်နောက်တော့ညီမတို့ဒီပါဖြစ်တော့အမတယောက်ပါကဒရာအသေးလေးနဲ့ပေါ့နော်တယောက်သေးသမားကညီမတို့နဲ့ပေါင်းရင်အားဖြတ်ပေးတယ်ညီမတို့အခုပုံလုံးတက်တယ်ညီမတို့ကဒီတစ္ဆာတချင်းလေးနဲ့ပေါ့နော်ညီမတို့ဒီလိုမျိုးလေးတိုင်တယ်ဒီမှာပဲအထိုင်လိုမျိုးလုပ်တယ်ဆတော့တယောက်သေးပဲမြန်အခုနောက်မှတချို့ကဆိုချို့ဝါသနာရှင်လေးပေါ့ချို့ဝါသနာရှင်လေးဒါလည်းသူတို့ဒီဟိုမျိုးဒီနေရာလေးမှာ live ပါဝင်အားဖြတ်ပေးတယ်ပေါ့နော်ဒီတက်တာတချင်းလေးနဲ့ဒီတီလန်တီမလေးတည်းရခါတချို့ကသူတို့စိတ်ထဲမှာအားသက်သူခံစားရတယ်ဆိုပြီးတော့ဒီတီဝမ်ဘန်လေးရှိရမြာလေးမှာလာပြီးတော့ဂျိုင်းကြမျိုးလေးလည်းရှိရမှာ
ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာအနှံ့ဆန္ဒပြပွဲတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေတွန်းမြင့်ချထားတဲ့ခြားကပဲလမ်းပေါ်ထွက်ဆန္ဒပြမှုတွေကလည်းဆက်လက်ပေါ်ပေါက်နေတာပါဆန္ဒပြလှုပ်ရှားမှုတွေကိုဆက်ထိန်ထားနိုင်အောင်အမှုပညာနဲ့ကြိုးပမ်းတာဟာနီလန်ဆောင်တစ်ခုအဖြစ်နဲ့ယူဆသူတွေလည်းရှိပါတယ်အကြမ်းမဖက်တဲ့အာဏာပြန်ဆန်ရေးလှုပ်ရှားမှုမှာပါဝင်ဖို့တိုက်တွန်းမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြန်မာနိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေဆက်တိုက်ပေါ်ပေါက်နေတာပါဝန်ထမ်းတွေအလုပ်သမားတွေအပါအဝင်လူတန်းစားပေါင်းစုံပါဝင်တဲ့လှုပ်ရှားမှုတွေကိုလ 龙琼一大块文瑞个么家地形啊啥，因阿东那年年偏的出来洗个吧嘞。古拉他们家呢，那个那个台湾阿罗年轻的老乡母嘞个，因阿东那年那里潘西那里么老婆来当手他家吧嘞些。
ဒီရွေးမြန်မာဝိုင်းသတင်းတောက်အင်တာနက်ထွန်သတင်းပို့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံအနှက်မှာဒီစစ်အာဏာသိမ်းမှုအပေါ်ကန့်ကွက်ဆန္ဒပြမှုတွေအခုလိုမျိုးပေါ်ပေါက်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတော့ဒီအပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေကြောင့်အရသာတချို့ထိခိုက်သေဆုံးမှုတွေရှိသလိုရာနဲ့ချီတဲ့ဒေသခံတွေလည်းနေရဆုံးခွာထွက်ပြေးနေကြရပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပါမယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲမြို့နယ်နဲ့နမ်တူမြို့နယ်တွေမှာ SSPP ခေါ်ရှမ်းပြည်တိုးတက်ရေးပါတီ PSLF TNLA ခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးပူးပေါင်းတပ်တွေနဲ့ RCSS ခေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီတို့တိုက်ပွဲဖြစ်ပွားနေတာပါကြောင်မဲမြို့နယ်ကတိုက်ပွဲတွေကြောင့်အရက်သားတချို့ထိခိုက်သေဆုံးခဲ့ရတယ်လို့ဒေသခံ400လောက်နေရဆွန့်ခွာထွက်ပြေးနေရကြောင်းလဲဒုက္ခသည်တွေကိုကူညီနေတဲ့အုံကန်ကြီးရွာကကျောင်းထိုင်ဆရာတော်ဦးစံတော်ပါသားကမိန့်ကြားပါတယ်
တော်ဆန်တဝိုင်းမှာတော့မနေ့က3ရက်ထက်တိုက်ပွဲဖြစ်နေတယ်။ဒီကတော့ဆန်ရောခနာပြောတောင်ပလို့ရောပလောဝိုင်းရောဒီကကုန်းတာရွာတိတ်ရောတန်သေးရောဒီမှာစစ်ပေးစီရှောင်းနေပြေးလာကြ။မပန်ကန်မှာတော့အများကြီးပဲရှိသေးတယ်။ခနာတော့ကြည့်လိုက်တော့အနည်းဆုံး300လောက်ရှိတယ်။အုံငါမှာတော့80လောက်ရှိတယ်။ဒါတော့မှတချို့မပြေးနိုင်တဲ့ခါတွေဇာထဲမှာအဲပိတ်မိတဲ့ခါတွေအများကြီးရှိသေးတယ်။ပလောဝိုင်းမှာဟိုပုံးတွေကျလို့အိမ်ထဲမီးလောင်အဲမိတော်နဲ့တဲမှာလူနှစ်ယောက်တည်းရဲ့ဥက္ကဋ္ဌတွေပြောတယ်ကိုဝင်ဆောင်တယောက်တည်းရဲ့တေးပြောက်ကအနည်းဆုံး3ယောက်ရှိတယ
်ကိုဗစ်ကာယောဂါနဲ့ဆန္ဒပြပွဲတွေကြာတိုက်ပွဲဖြစ်ပွားရာကြေးရွာတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်တဲ့အခြေအနေမရှိသေးကြောင်းလဲကြောင်မဲမြို့ဇီဝိတဒါနလူမှုကူညီရေးအသင်းကဥတမောင်သိန်းကပြောပါတယ
်ဒီကနောက်ထပ်ဖြစ်ကတော့ဒီကြောင်မဲမှာလည်းဆန္ဒတွေကြာနေကြတယ်အကော်ရီတင်ဖြစ်တာလည်းရှိနေတယ်နောက်တိုက်ပွဲဖြစ်တာလည်းမဖက်ဖြစ်တဲ့တိုင်းလာလည်းလည်းကိုကြီးကဟိုပြော်ရဲထုတ်ခွက်မပြေးတာပေါ့နော်မပြေးတာဆိုတာလည်းဒီရေးကြီးကသူကဖြစ်တဲ့နေရာမှာအကုန်လုံးဘိုင်းကိုကျင်ပါလိမ့်ကျင်းဆိုတော့အဲ့တော့ထွက်လာနိုင်ပြီပေါ့လောလောဆယ်
ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေဟာ RCSS နဲ့ SSPP TNLA ပူးပေါင်းတပ်အကြဖြစ်ပွားနေပြီဒီနေ့နေကင်းပိုင်းမှာတော့ညီသက်နေကြောင်ဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲနမ်တူမြို့နယ်အတွင်းမှာတော့ RCSS နဲ့ TNLA အကြတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံ300ကျော်လောက်တင်းရှောင်နေရကြောင်းနမ်တူမြို့ကစစ်ရှောင်တွေကိုကူညီနေတဲ့ဦးဆိုင်ပညာကပြောပါတယ
်နမ်တူမြို့ရဲ့ပြည်ပလူကျောင်းမှာ14ရက်နေ့ကရောက်တာလေဒီမုန်းကြီးက16ဆင့်ကြားကနေ15မကသုံးပြီးလေလက်ရငါးလုံးငါးပေါ့နော်အခုဒီနေ့ရောက်တာနမ်တူကုန်းကျေးရွာကအားလုံးဒီမုန်းကြီးက14ဆင့်အဲဒါလို့တကယ်ဥမာက30အားလုံး90ရှိတော့နောက်ပြီးတော့ကျွန်တော်ဟိုအဲမာတန်ကြီးရောပို့ပြီးပို့ပြီးကြောင်းပါကယူနေရကျော်လောက်ပြန်ရောက်တယ်ဆိုပြောတယ်ဒီအားလုံးပြန်လာကျော်လောက်ပြန်လာတယ်
နမ်တူမျိုးနယ်အတွင်းမှာလက်ရှိမှာလည်းတိုက်ပွဲဖြစ်ပွားနေပြီးပောက်ကွဲတံတွေကိုနမ်တူမျိုးပေါ်ကကြားနေရကြောင်းပြောပါတယ်ဒီလ9ရက်နေ့လောက်ကလည်းတီဘောမျိုးနယ်အတွင်းမှာ RCSS တပ်ဖွဲ့ကိုတမ်ရော်ကတရင်9ရင်းလောက်နဲ့ပူပေါင်းတိုက်ခိုက်ခဲ့ကြောင်း RCSS ကသတင်းထုတ်ပြန်ခဲ့ပါတယ် RCSS နဲ့ SSPP TNLA ပူပေါင်းတပ်တွေအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်ဇန်နဝါရီလတွေကလည်းကြောင်မဲနဲ့နမ်တူမျိုးနယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးထောင်ထဲချီတဲ့စစ်ရှောင်တွေနေရာဆွန့်ခွာခဲ့ရဘူးပါတဲ့။ငင်းချင်းဆွနှွေးမှုတွေနဲ့ကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်ဆိုပြီးတမ်ရော်ကဒီလကုံအထိနိုင်ငံအဝန်တစ်ဖက်သက်အပြည့်ရထားချိန်မှာပဲတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847 3748.info ဖြစ်ပါတယ် ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့တွေ့တဲ့စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မစုမြမမှာဆရာနာသိမ့်ဖူကိုစန့်ကျင်ပြီးတော့စစ်ကောင်စီကိုကန့်ကွက်တဲ့လှုပ်ရှားမှုမှာပြည်သူအလုံးတညီတညွတ်ထဲပါဝင်ရင်အောင်မြင်မှုရမှာတည်ကြတယ်လို့ဆန္ဒပြဝဲရိမှာကိုရိုင်းပါနေတဲ့တက်ကြွသူလူငယ်တယောက်ဖြစ်တဲ့မတ်ရှားရမုံက VOA မြန်မာပိုင်းကိုပြောပါတယ်နိုင်ငံတကာမှာရှိနေတဲ့မြန်မာတွေအားပေးဝါရံနေကြတာကိုလည်းကျေးဇူးတင်တယ်လို့ဒီထက်ပိုပြီးတော့စ조사လှုပ်ဆောင်ပေးကြဖို့လည်းသူကတိုက်တွန်းပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်မချားရုံမပထမဆုံးကျွန်တော်တို့အခုစကားပြောတာမြန်မာစံတော်ရေးညနေ၄နာရီမိပါရှိပြီပေါ့နော်ဆိုတဲ့အခါကျတော့ဒီကနေ့ရန်ကုန်မြို့တော်ဝန်းကစနားပြပွဲတွေအခြေအနေဘယ်လိုရှိပါသလဲဒီလူညိုရေးတက်တည်နဲ့ထိတိုက်တွေ့တာမျိုးရှိပါသလားဟိုတခုခုရုံးဆက်ခတ်အခြေအနေမျိုးရှိပါသလားအေးအေးဆေးဆေးပါပဲလား
โอเคအခုချိန်ကြီးတော့ဒီရန်ကုန်အခြေအနေရပါတော့ရုံးရင်ဆန်ခတ်တွေဖြစ်နေတာမျိုးတော့မရှိဘူးဒါပေမဲ့ဟိုပိတ်ဆို့တားဆီးတာတွေရှိတယ်ဟိုပိတ်ဆို့တားဆီးတာမဟုတ်ရင်တော့အနာနေပြီးတော့နှောက်ရတဲ့ပုံစံဟိုအကယ်၍ဟိုဒီဘက်ကနေပြီးတော့ဟိုဆန္ဒပြတဲ့သူတွေရတာဟိုသူတို့ကြောင်ယွန့်ထိတ်လန့်နေမယ်ဆိုရင်တော့ဒါသူတို့ဘက်ကပြန်ပြီးတော့ဟိုပြန်ဖြဲချောင်းမဲ့ပုံစံပါเนาะရှင်းပြောရအဲ့လိုပုံစံမျိုးတွေနဲ့ဟိုအဟန်တားတွေလုံနေတဲ့ဥစ္စာတွေတော့ရှိတယ်ဒါပေမဲ့ဒါတွေကိုပြည်သူတွေကဟိုရန်ကုန်မြို့ကပြည်သူတွေကအေးအေးဆွေးကြော်လွားနိုင်တာတွေတွေ့ရတယ်ပေါ့နော်အခုလက်ရှိအခြေအနေဒီရန်ကုန်အခြေအနေကတော့
ဟုတ်ကဲ့ဆိုတော့တချို့မြို့တွေအထူးသဖြင့်တော့မန္တလေးပေါ့နော်မန္တလေးမှာဆိုရင်မနေ့ကလည်းပဲရဲရရိုက်နှက်ပြီးတစ်ခတ်ပြီးတော့ကြိုခွဲတဲ့အထိဖြစ်တယ်ဒီနေ့လည်းပဲရိုက်တာနှက်တာဖြိုခွဲတာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ရန်ကုန်မှာကတော့အခုချိန်ဒီဒါမျိုးတွေမကြုံရသေးဘူးမရှိသေးဘူးအဲ့လိုမျိုးအပြင်းထန်အင်အားသုံးကြိုက်တွေတာမရှိသေးဘူးဆိုတော့မန်ရှားရမုံတို့အနေနဲ့တစ်ဖက်ဆက်ကောင်စီဘက်ကနေပြီးတော့အဲ့လိုအင်အားသုံးဖြိုခွဲလာနိုင်မဲ့အခြေအနေကိုရောခံမှန်းထားတာမျိုးရှိပါလား
ခမန်းနာရရှင်ဘာဖြစ်လို့လဲဆိုတော့ဟိုတခြားနေရာတွေမှာမပစ်ခင်တဲ့ရန်ကုန်မှာဒီဆန္ဒပြပွဲအချိန်ဒုတိယရက်မှာတော်တော်ကြီးကိုအချိန်အားကောင်းလာတာရှိရပါတော့အဲ့ဒီနေ့မှာတည်းကဒီရေကားတွေဟိုစစ်တပ်အင်အားတွေတိုးချဲ့ပြီးခြတဲ့ဟိုပုံမှန်ဆိုရဲတွေလောက်ပဲတားဆီးတာရှိရလीเนาะအခုကရဲနောက်မှာစစ်သားတွေကခံတပ်အနေနဲ့ထပ်ပြီးတော့ခြတဲ့ဟိုအောက်ခြတဲ့ပုံစံမျိုးတွေတွေ့ရတယ်အဲ့လိုဆိုတော့ဟိုသူတို့ဘက်ကဘာမှမလုပ်ဘူးလို့ပြောလို့ရတဲ့အချိန်နေမရှိဘူးဟိုတခုခုလုံနိုင်တယ်ဒါပေမဲ့ဟိုကျမအထင်ပေါ့နော်တခြားနေရာတွေမှာလုံနေပြီရန်ကုန်မှာမလုံသေးဘူးဆိုတာတခြားနေရာတွေကရန်ကုန်နဲ့ရှင်မဲ့ဆိုရင်လမ်းအဖြစ်ကြည့်မလားနေရာအဖြစ်ကြည့်မလားတစုတစီရဲလို့ဖြစ်တယ်ဘယ်နေရာမှာစုံမဲ့ဆိုစုံရက်ကတခုတည်းဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့အနေနဲ့ဒီလူတွေဒီနေ့ဖြိုလိုက်ရင်နောက်ရက်လူနေဝါမယ်ဆိုတဲ့ကြီးရွယ်ချက်နဲ့လုတ်တယ်လို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဟိုတိတ်ဟိုဟာဖြစ်ပါတယ်ဒေတာတိုင်းမှာကဘယ်လိုပဲခွက်ခွက်လူကအချိန်ထိုးနဲ့ညာလာတာတွေ့ရတယ်ရန်ကုန်မှာကျတော့တနင်္လာမှာဖြိုခွင်းလိုက်ပြီမယ်လေအကယ်၍စုလီမှာဖြိုခွင်းနေပဲဒါလဲရမ်းမှာအုံကြောင်းမှုဖြစ်မယ်ညင်ညီကုန်းမှာအုံကြောင်းမှုဖြစ်မယ်စုရက်တွေအများကြီးနဲ့ဟိုခွဲထွက်နေတယ်လို့ဖြစ်တာပေါ့နော်အဲ့လိုဆိုတော့ဟိုသူတို့အခုချိန်ကြီးရန်ကုန်မှာမလုတ်သေးဘူးဆိုတာကတခုခုကြံနေရလဲဖြစ်နိုင်တယ်ဒါပေမဲ့အချိန်မရွေးလဲထလုတ်နိုင်တဲ့အချိန်နေဖြစ်နိုင်တယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကတချို့သတင်းတွေကရေးကြပါတယ်ဟိုသတင်းအများကြီးတော့မဟုတ်ပါဘူးပြောကြဆိုကြရလေပဲကျွန်တော်တချို့အတန်ကြားရပါတယ်ဒီရက်ပိုင်းဒီမှာပေါ့နော်ဒီတရနေ့ရဲ့အတွင်းမှာဆန္ဒပြပွဲရန်ကုန်ကဆန္ဒပြပွဲလူနည်းလာတယ်အချိန်နည်းနည်းရော့လာတယ်ဆိုပြီးတော့ပြောကြတာရှိတယ်မရှားရမုံတို့ကကိုယ်တိုင်ဒီဆန္ဒပြပွဲတွေမှာရှိနေတာဆိုတော့အဲ့ဒီအပေါ်မှာမရှားရမုံဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ဟိုအဲ့ဒါကဟိုမဟုတ်ဘူးပြောနေတယ်လို့မျိုးဟိုလူတွေနည်းဝတယ်ဆိုတာမဟုတ်ဘူးလူတွေနည်းဝတယ်ဆိုတာလမ်းပေါ်တွေမှာလူတွေနည်းဝတာဟုတ်တယ်ကားလမ်းမကြီးတွေမှာပုံမှန်ကဟိုကျမတို့ဒီတပိတ်ဟိုဘယ်လိုပြောရမလဲဒီဆက်အာနာတိမ့်တိမ့်ပြီးချင်းမှာလူတွေကထွက်တဲ့အခါမှာတယောက်ပေါင်းနဲ့
ကျက်ွက်တွေကမခန့်ကျင်စိတ်နဲ့ပြည်သူတွေကထွက်ကြရဲခါမှာနေရာတိတိကနေဝုန်းဝုန်းနဲ့ထွက်ကြတော့လမ်းမတွေပေါ်မှာလူကပြန့်ကျင်းနေတာလမ်းမတွေမှာအကုန်ကြီးကားလမ်းမတွေမှာလည်းအပြည့်ဆိုလူကြီးကအရင်များတာတိတာတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့လူတွေကဟိုဘယ်လိုဖြစ်သွားလဲဆိုတော့တစုတစည်းထဲနဲ့လောက်ကြတယ်အဖွဲစုပေါင်းပြီးတော့လောက်ကြတယ်ဟိုဟိုနိုင်ငံရေးအဖွဲနဲ့လည်းစုပေါင်းပြီ
ตัวเนี่ยเนี่ยว่าเราตัวใหญ่แต่แม้ปัจจุบันเลยส่วนไอ้เนี่ยลูเรียอะคือว่าปงสันเปียงว่าเนี่ยแต่ยงในเชียวตัวใหญ่ปงสันชิดตัวแต่ยงในปันในเชียวมาโอ้โมลิมิโซเนี่ยโอ้ลูเรียปันในเชียวอยู่ปันเวนันเนี่ยยงมันจะเข็นเชิงเทียกูเทียกูช่างเนี่ยมันก็คงเกิดส่วนเนี่ย
สนามจะไม่ปิดดูเลยไอ้เชียวชอบไปเราเป็นวันนั้นเดียวชมมันจะบูดตาสีอะไรอะไรอยู่เราเดาใจเชียบเนาะลุงยันเนี่ยว่าเรื่องเราโมฮกูแต่แม่เลี้ยงมาเรื่องมาลุงเนี่ยว่าเรื่องเราเขาเตะกายเลยผมไม่เป็นอะไรผมน่าจะตัวแต่ยงเชียวที่เป็นเชียวมาไอ้ลุงเอียร์เนี่ยตัวปังตัวลูกเชิดว่าเชียวโอเคปูเซนเนี่ยเดียบอย่างนั้นแล้วปะเนาะแล้วก็ดีวันนั้นด้วยยี่ดีอันนั้นพิเศษลูกชาวมุบเนาะซีดีเอ็มลูกดูเขาเบียวจาร์เรออันนั้นพิเศษลูกช ှမှုကဘယ်လောက်ထိများထိရောက်မှုရှိနေပါပြီလဲဒီထက်ကအချိန်မြင့်လာနိုင်ပါသေးသလား
ဟုတ်ကဲ့ကျွန်မဝင်လင်းပြောမှာဆိုရင်အကယ်၍ဒီ CDM လှုပ်ရှားမှုကိုဒါဒီမြန်မာပြည်မှာရှိတဲ့အဖွဲ့အစည်းတွေအဝန်ထမ်းတွေအားလုံးသာလှုပ်ဆောင်နိုင်မှာဆိုရင်ဒီစစ်ရန်တွေရာတစ်ခုလုံးကရပ်တန့်ပြီးတော့ဟိုဒီစစ်ကောင်စီရကောင်တွေကိုဟိုဘယ်လိုပြောရမလဲချင်းချောက်ချောင်းလက်မှုတစ်ခုဖြစ်နိုင်နေရှင့်ချောင်းလက်မှုတစ်ခုဖြစ်နိုင်တယ်ပြီးတော့အခုအခြေအနေရလည်းဒီ CDM ရဲ့ဟိုတွားနေတဲ့အခြေအနေရအခုဆိုရင်ဒီနေ့ဆိုရင်ပေါ့နော်ဒီမြေထားဝန်ထမ်းတွေဟိုယထာလန်တွားဖို့လုပ်တယ်ယထာလန်မှာတက်အိပ်လိုက်ယထာလန်မှာလေအိတ်ထားလိုက်တယ်ဒါကသူတို့အောက်ခြေတကယ်လူတန်းစားတယ်တကယ်ခံစားနေရတာသူတို့ကိုယ်တိုင်သူတို့အသိဆုံးဒီ CDM မှာသူတို့ပါဝင်မှသူတို့ရဲ့အနာဂတ်သူတို့မျိုးဆက်ဟိုနောက်တစ်ခါဒီလိုမျိုးတွေမကြုံရဘူးဆိုတဲ့ဥစားမျိုးလေသူတို့အသိထဲမှာရှိနေတဲ့ပကြဒီလိုလှုပ်ချင်းဖြစ်တယ် CDM မှာဒါအကုန်လုံးသာပူပေါင်းပါဝင်လိုက်မယ်ဆိုစစ်ရန်တွေတခုလုံးကရက်ကြွားသွားမှာ
ဒီနေ့မှာကျွန်တော်တွေ့ရတာပေါ့နော်ဒီအစိုးရရဲ့အော်ဘာလီတီအော်ဘာလီတီတွေမရောရလို့ဆိုပြီးတော့ဟလာပြောတဲ့ဟာတွေရှိလာတယ်ဆိုတော့အော်မလီတီဆိုတာကဒီအခွန်သွားတာဆိုတော့အစိုးရအခွန်သွားတာဆိုတော့လူတွေကထိမထိုးကြဘူးဆိုတော့သဘောမျိုးလားပေါ့နော်နောက်တစ်ခုကဟာလာစားတော့ဆိုင်တွေမှာဈေးသွားဝယ်ရင်အခွန်မထည့်နဲ့အခွန်ထည့်ရင်အခွန်ထည့်ရင်မေးမဝယ်ဘူးမစားဘူးစသည်အပြင်ပေါ့နော်အခွန်မထည့်ဘူးဆိုပြီးတော့စားသုံးသူတွေကဈေးဝယ်တဲ့လူတွေကတားတာတွေရှိတယ်ပြောတာတွေရှိတယ်ဆိုတော့ဒါကလည်းပဲအခွန်ထည့်တယ်ဆိုရင်ဒီဥစ္စာကလက်ရှိမှာဆိုစစ်ကောင်စီကိုသွားမှာပေါ့နော်ဆိုတော့ဒီယာတွေကမဆိုင်မှုလို့တည်ထားပါသလားဒါတွေကဘလောက်အထိရှိနေပါပြီလဲနောက်ပြီးတော့အဲ့ဒါကရောစစ်ကောင်စီအတွက်ဘလောက်အထိထိခိုက်နိုင်ပါသလဲ
ဟုတ်ကဲ့အဲ့ဒီဥစ္စာကလည်းရှိတယ်တစ်ဖက်ကနေပြီးတော့လည်းလုံနေတာရှိတယ်ဒီအခွန်နဲ့ပတ်သက်ပြီးတော့ပေါ့နော်အခွန်ကိစ္စတွေတချို့လေဆိုရှိတယ်ဟိုဟိုတနည်းအားဆိုရင်ပဲအဲ့ဒီတရားပြန်ကြားရတာပေါ့နော်ဆိုင်မှာတဆားရတယ်အခွန်ကိစ္စပြောတယ်ဒီအခွန်ကိုဟိုပိအခွန်ကတ်တားမယ်ဆိုရင်တော့မဝယ်ဘူးဆိုတော့ပြည်သူတွေတိုးလာတာတွေ့ရတယ်အဲ့ခါမှာစိုင်းနေရလဲဘာလို့လိုက်ရလဲဆိုတော့အခွန်မကောက်တော့ဘူးသူတို့ကိုယ်တိုင်ရစားဒီတိုင်းပဲရောင်းပေးတယ်ဆိုတော့ပုံစံမျိုးဖြစ်တယ်ပေါ့ဆိုတော့ဒီအခွန်လေးသားဟိုအဲ့ဒါကလဲကျွန်တော်တို့ဒီပြည်သူတွေကိုစနပ်ပြပွဲတွေလုပ်တဲ့ခါမှာဟောပြောမှုတွေရှိတယ်ဟောပြောမှုတွေကနေတစင်လူတို့ကိုအတိပေးရတာပဲဒီအခွန်တွေကအစိတ်တောက်တွေဖြစ်စေတယ်ကျွန်တော်တို့ကဟိုကျွန်တော်တို့ပေးလိုက်တဲ့ဆောင်လိုက်တဲ့အခွန်ကကျွန်တော်တို့အစိတ်ပြန်ဖြစ်တဲ့ပုံစံမျိုးဖြစ်တာနော်အဲ့လိုဆိုတော့ဒါကိုလဲပြည်သူတွေစီကိုကျွန်တော်တို့တွေရဲ့ဒီစနပ်ပြပွဲတွေကနေပြီးတော့လူတို့ဟောပြောပွဲတွေကနေစက်ပြည်သူတွေတည်အောင်လုပ်ပြီးတော့ပြည်သူတွေကနေမှဒါကိုပြန်ပြီးတော့ကန့်ကွက်စန့်ကျင်တဲ့အခြေအနေမျိုးရှင်ဟုတ
်ခုနကတော့လည်းမဆာလေးမုံပြောတဲ့အထက်မှာ၄စီတစ်ပိုင်းပါပါတယ်ဒီစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကထုတ်တဲ့ကုန်ပစ္စည်းတွေတခါစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကထုတ်တဲ့ကုန်ပစ္စည်းတွေကျွန်တော်တို့အခုကြားထားတာဆိုရင်ဟလာမြန်မာဘီယာမတင်ဘူးမရောင်းဘူးအဲ့လိုပဲတခြားပစ္စည်းတွေပေါ့နော်စီဂရက်တို့ဘာတို့ဒါတွေကိုလည်းမတင်ဘူးမရောင်းဘူးဆိုပြီးတော့ပြောရရင်တော့စစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ထုတ်ကုန်တွေကိုတပိမောက်တဲ့လှုပ်ရှားမှုပေါ့နော်ဒီနေ့ဆိုရင်လည်းပဲအဲ့လိုမျိုးဇာတ်နဲ့ကင်ပြီးတော့ဆန္ဒပြတာကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒီလိုမျိုးစစ်တပ်နဲ့မပတ်သက်ဘူးဟလာစစ်တပ်ကိုစစ်တပ်ကထုတ်တဲ့ DC တွေကိုမဝယ်ဘူးမသုံးဘူးမရောင်းဘူးဆိုတဲ့ဟာမျိုးကရောကြေကြေပြန့်ပြန့်ဖြစ်လာနိုင်ချေရှိသလားမစားရမှုလို့ဘယ်လိုလုပ်နေတယ်လဲဘယ်လိုယူဆထားတယ်လဲ
ဟုတ်ကဲ့ဟာဟိုကျမတို့အခုဆိုရင်ပေါ့နော်ဒီဆန္ဒပြပွဲတွေမှာပါတဲ့ဥစားကြွေးကြော်တဲ့နေမှာအစားထည့်တိုင်ပါတယ်စစ်တပ်ထုတ်ကုန်မဝယ်နဲ့ဆိုပြီးတော့အဲ့လိုမျိုးဘာဖြစ်လဲနောက်တစ်ခုကသူတို့စီးပွားစစ်တပ်စီးပွားမလို့တော့မလို့လားဘာလို့ဆိုကျွန်တော်တို့မလို့လားဘူးအဲ့သူတို့ပစ္စည်းတွေကိုဝယ်သုံးခြင်းအဖြစ်ကျွန်တော်တို့ရေးစီရရတဲ့အကျိုးအမြတ်ကသူတို့မိသားစုတွေ
ကြည့်ပွားချမ်းသာသူတို့တာသမီးတွေနိုင်ငံတကာမှာကြောင်းထားနိုင်တယ်သူတို့ကိုကြိုးစီးပွားအကျွတ်ဖြစ်တယ်နောက်တစ်ခုကဘာလဲဆိုတော့အဲ့ဒီတက်ပိုင်စီးပွားရေးလုပ်ငန်းတွေညာရဲပတ်စံတွေကကျမတို့ပြည်သူဖြစ်တဲ့ကြည်စံဘိုးတွေဖြစ်ဖြစ်သွားတယ်ဒါထဲကိုပြဿနာအကြီးပဲအခုဆိုရင်ကျမတို့မှာဟိုတနက်ပြည့်တဲ့အချိန်ပြည့်တဲ့ပြည့်ခတ်တဲ့အချိန်တွေအချိန်ကိုဖြစ်နေပြီဘီဒူရီယာခန်းစား
ဖြစ် ਲਈ မယ်အဲ့လိုဆိုတော့ကျမတို့ပြည်သူတွေကသူတို့တွေရဲ့ဟိုစီးပွားဖြစ်စေမယ်အလုပ်မျိုးစစ်ရန်တရားကိုရှောင်အောင်လုပ်တဲ့အခါမှာဒါတွေလဲပါတယ်ခုနပြောတဲ့ဘန်တွေဒီသူတို့ရဲ့ဒီ transportation ဘိုင်း တွေ အကုန်လုံးဟိုတားဆီးတဲ့အပြင်ကိုသူတို့ရဲ့စီးပွားရေးကိုပါကျမတို့ကပိတ်ဆို့နိုင်ဖို့လိုတယ်
Okay အဲ့လို ပိတ်ဆို့ရင်ရော ဘယ်လောက်အထိ စစ် အာဏာသိမ်းအုပ်စုစစ်ကောင်စီပေါ်မှာ ဘယ်လောက်အထိ ထိခိုက်မှုရှိနိုင်ပါလဲခင်ဗျာ
ရုပ်တရက်တော့သူတို့ဟိုဟာဖြစ်မှာမဟုတ်ဘူးဒါပေမဲ့သူတို့အနေနဲ့နည်းနည်းတော့ထိတ်လန့်မှုရှိမယ်ပထမဆုံးအနေနဲ့ထိတ်လန့်မှုရှိမယ်ဒါပေမဲ့ဒါသာရေရှည်သွားမယ်ဆိုရင်ဟိုအတိတ်ကတိုင်းပြည်တွေမှာပြည်သူမရှိလို့မရအောင်ရှင်ပြည်သူအားမပါဘဲနဲ့ဘာမှလုပ်လို့မရအောင်ပြည်သူအားပါမှဒါလေဟိုသူတို့ရဲ့ဒီအာဏာတည်မြဲမှုရှိမယ်ပြည်သူကဟိုအခုပို့ဆိုတာအခုကပြည်သူတွေမတုံးတော့ဘူ တွေအလိမ်အညာတွေဆိုတာလည်းပြည်သူတွေကအရင်လိုမယုံတော့ဘူးပထမကျွန်မဟိုဖွင့်နေပြောမယ်ဆိုပထမရက်ကကျွန်မတို့တွေအင်တာနက်ဖြတ်လိုက်တယ်အဲ့ဒီဖြတ်လိုက်တဲ့အခါမှာလမ်းပေါ်မှာလမ်းပေါ်ကလူတို့သတင်းမှဖြတ်တော်စန်းစုကြည်လွတ်ပြီးဆိုတဲ့သတင်းမှဖြတ်တဲ့အခါမှာပြည်သူတွေညဘက်ကြီးရုပ်တဲ့ပျော်ရွှင်ကြတယ်ဟိုတချံကြတယ်လို့ပဲတော်တော်ကြီးကိုပျော်ရွှင်ပြီးတော့ဖြစ်တယ်ဒါပေမဲ့နောက်နေ့မနက်မှာဒီသတင်းကအလိမ်အညာမသိရကပြည်သူအင်အားအိတ်ချက်အရင်ထက်ပိုပြီးတော့တော်ွားလာတွေ့ရအဲ့လိုဆိုတော့ဟိုပြည်သူတွေကငင်ခံနေမှာမဟုတ်တော့ဘူးကိုမလိုလားတဲ့ကောင်တွေလည်းပြည်သူကဆွဲတင်မှာမဟုတ်ဘူးအဲ့လိုဆိုတော့ပြည်သူတွေအကုန်လုံးသာတညီတညွန့်ထဲနဲ့ဒါကြီးကိုတိုက်ထုတ်နိုင်မယ်ဟိုဒီသူတို့အကျိုးစီးပွားရရပ်တန့်သွားအောင်လုပ်နိုင်မယ်ဆိုကြီးကောင်တွေချက်ချမခံဘူးရှင်ဟုတ
်ဟုတ်ခုနကမဆိုင်မုံပြောတယ်ဒီမှာအင်တာနက်ဖြတ်တဲ့ကိစ္စပါတယ်အခုဆိုရင်ဒီကနေ့တို့သတင်းစာတွေထဲမှာဒီ electronic ဆက်သွယ်ရေးဥပဒေဟလာဒီဥပဒေကိုပြင်ဆင်ပြီးတော့ပို့ပြီးတော့ပြင်းထန်တဲ့ပြစ်ဒဏ်တွေချဖို့ချိုးဖောက်မှုတွေကိုလည်းပဲငကိုတော့ငါမပါတဲ့ချိုးဖောက်မှုတွေပေါ့နော်ပုဂ္ဂိုလ်ရေးအချက်လက်ပါညာကာကွယ်ရေးဆိုတဲ့ဟာမျိုးတွေနဲ့လှုပ်လာတယ်ဒီမတိုင်ခင်ကလည်းပဲဒီစိုက်ဘာလုံခြုံရေးဥပဒေမူကြမ်းဆိုပြီးတော့သူတို့ဖြန့်ထားတယ်အဲ့ဒါကိုလည်းပဲပြဋ္ဌာန်းဖို့ပြင်နေတယ်ဒီ electronic ဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြီးတော့ပြဋ္ဌာန်းလိုက်ပြီးတဲ့နောက်စိုက်ဘာလုံခြုံရေးဥပဒေထွက်လာမလားထွက်လာဘူးလားဆိုတော့ကျွန်တော်တို့တည်တည်ချာချာမသိရသေးဘူးပေါ့နော်ဆိုတော့ဒါရီနဲ့ပတ်သက်လို့ရောမဆိုင်မှုလို့ဘယ်လောက်စိုးရင်စီရှိပါသလဲ electronic ဆက်သွယ်ရေးဥပဒေကပို့ပြီးတော့ပြင်ထန်လာတာ cyber လုံခြုံရေးဥပဒေကိုပြဋ္ဌာန်းမှုလုပ်နေတာ
ဟုတ်ကဲ့ဟာကျမတယောက်တည်းအနေနဲ့ပြောမယ်ဆိုတော့ကျမကဂယုမဆိုင်ဘူးဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်တော့သူတို့ထုတ်ထားတဲ့ဥပဒေတွေကိုမလေးစားမလိုက်နိုင်တာညကျမတို့ပြည်သူအနေနဲ့ဒီမတရားသိမ်းပိုက်ထားတဲ့စစ်အာဏာရှင်အောက်ကဥပဒေကိုလက်ခံနိုင်စရာအကြောင်းမရှိဘူးဟိုအခုဆိုရင်ကျမတို့144ထုတ်တယ်144ထုတ်ပြီးတဲ့အခါမှာပြည်သူတွေညဘက်တခုံမှလိုက်ဆွဲတယ်အဲ့ခါမှာပြည်သူတွေကဘာလို့လဲပြောတော့၈နိုင်မထွက်ရဆိုပြီးအာည၈နိုင်နောက်ပိုင်း၁၂နိုင်နောက်ပိုင်းဆိုပြည်သူတွေအကုန်လုံးကလမ်းမှာမအိပ်ရဒါကသူတို့ထုတ်တဲ့ဥပဒေကဟိုကိုကမဟုတ်တာသူတို့ကိုယ်တိုင်ချိုးဖောက်နေတဲ့ဥပဒေကိုကျမတို့ကလည်းလိုက်နာစရာအကြောင်းလည်းမရှိဘူးအခုဆိုရင်ဟိုကားလမ်းမတွေမှာကြည့်မလားစီးမကမ်းမှာပဲဟိုကားတွေသွားလဲဟိုသူတို့ဘာမှတားခွင့်မရှိဘူးဘာဖြစ်လဲဆိုတော့သူတို့ကိုယ်တိုင်ကမမောဒီလက်ရှိအစိုးရသူတို့ကိုယ်တိုင်ကကျမတို့တင်းမြောက်ထားတဲ့အစိုးရလည်းမဟုတ်ဘူးဟိုပြည်သူလိုလားတဲ့သူလည်းမဟုတ်တဲ့အတွက်ကြောင့်မို့လို့ကျမအနေနဲ့ကတော့ရှင်းရှင်းလေးသူတို့ဘလို့ဥပဒေပဲထုတ်ထုတ်ကျမကလိုက်နာမှလည်းမဟုတ်ဘူးဘာဖြစ်လို့ကျမတို့ဒါလိုက်နာစရာအကြောင်းလည်းမရှိဘူးသူတို့ကျမတို့ကကန့်ကွက်တယ်ဒီသူတို့ကိုလည်းကျမတို့ကမလိုလားတဲ့အတွက်သူတို့ထုတ်တဲ့ဥပဒေကိုလည်းလိုက်နာစရာအကြောင်းမရှိဘူးကျမတို့ပြည်သူတင်းမြောက်တဲ့အစိုးရကဒါလေကျမတို့ရဲ့အစိုးရဖြစ်တယ်ရှင်ဟုတ
်နောက်တစ်ခုကနိုင်ငံတကာရဲ့အပြစ်ထောက်ခံမှုပေါ့နော်အခုဆိုရင်ဒီပြပမှာရှိနေတဲ့မြန်မာຫນွေဘွားတွေနိုင်ငံတီးတီးမှာရှိနေတဲ့မြန်မာຫນွေဘွားတွေရလည်းပဲနေစဉ်လိုပါပဲเนาะသက်ဆိုင်ရာနိုင်ငံတွေမှာဆန္ဒပြနေကြတာရှိတယ်ဒီလိုမြန်မာနိုင်ငံကအာဏာသိမ်းဆန့်ကျင်ကောက်ကွက်ပေးတွေကိုထောက်ခံပြီးတော့ထောက်ခံနေကြတဲ့ပြပကမြန်မာຫນွေဘွားတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရောမန်ရှားရမုံတို့ဘယ်လိုများပြောချင်ပါသလဲဒီလူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဆက်လက်ပြီးပါဝင်ပေးဖို့ကြွယ်ကျွန်မအနေနဲ့တောင်းဆိုရဲတကယ်လည်းကျေးဇူးတင်ရပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာလည်းတီးဖို့လိုအပ်အခုဆိုရင်သတင်းမားတွေဘလို့ထုတ်ပြန်လဲဆိုMRTV တို့ဟိုအဲ့လိုမျိုးညော်ရီတို့ကသတင်းတွေပေါ့ဗျာတို့က highlight လုပ်ပြီးတော့နိုင်ငံတကာမှာဟိုတို့တီတူကပဲဟိုပြည်သူတွေကသူတို့ကိုပြန်ပြီးတော့ရဲတွေဆိုဟိုတနေ့ကဖြစ်တဲ့ဥစ္စာဆိုရဲတွေကပြည်သူကိုလှုပ်တာပြည်သူကဘာမှလှုပ်တာမရှိဘူးအဲ့ဒါပြည်သူကပြန်လှုပ်တဲ့ပုံစံမျိုးတွေသတင်းမှသတင်းတူတွေကိုနိုင်ငံတကာကမြင်သွားလို့မရအောင်အဲ့လိုဆိုတော့နိုင်ငံတကာမှာရှိတဲ့ကျမတို့ဒီပြည်သူပြည်သားတွေကလည်းဒီကိုနိုင်ငံကအဖြစ်မှန်ကို နိုင်ငံကားလူတွေတိအောင်ချပြရမယ်လို့ကျွန်မယုံကြည်တယ်။အဲကြောင့်မို့အဲ့လိုချပြရတဲ့သူတွေလည်းလေးစားတယ်၊ကျေးဇူးလည်းတင်တယ်။နောက်ဒီချက်ပို့ပြီးတော့လည်းပို့လို့စေချင်ပါတယ်ရှင်ဟုတ
်။နိုင်ငံကားအတိုင်းအဝိုင်းကလည်းပဲအခုကတော့ဟလာအမေရိကကဆိုရင်ကျွန်တော်တို့တန်ခတ်ရည်ယူမှုချထားတာရှိတယ်။အခုဆိုရင်နောက်ထပ်တန်ခတ်ရည်ယူမှုတွေချမယ်လို့ပြောလာတာလည်းရှိတယ်။ PRP ပြောဆိုနေတာလည်းရှိတယ်။ဆိုတော့လက်ရှိနိုင်ငံကားအတိုင်းအဝိုင်းရဲ့ဒီအပိပြောဆိုမှုတွေနဲ့ပတ်သက်လို့ရောမရှာရမှုတို့အားရကျင့်နေမှုရှိပါသလားဒီထက်ပိုပြီးတော့ပါလုပ်ပေးစီချင်တာရှိပါလေ
ကျွန်တော်အနေနဲ့တော့ဒီထက်ပိုပြီးတော့ဥပမာဖြစ်ပြောရင်ဒီအစိုးရကိုအတိမတ်မပြုဒီစစ်အာဏာသိမ်းအုပ်စုကိုအတိမတ်မပြုပဲနေလိုက်တဲ့ပုံစံမျိုးကကျွန်တော်တို့အတွက်ပိုပြီးအဆင်ပြေတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျန်တဲ့အကူအညီကကျွန်တော်တို့အတွက်မလိုအပ်ဘူးဟိုကနေပြီးတော့စစ်တပ်ကြီးအုပ်လိုက်ကြလားလို့လည်းအဆင်မပြေဘူး။ဘာမှဟိုကျွန်တော်တို့အဲ့လိုမျိုးလုပ်လို့ကအဆင်ပြေမှာမို့အဓိကနိုင်ငံတကာကဒီစစ်အုပ်စုကိုမလိုလားဘူး။ဟိုအဖက်မလုပ်ဘူးဆိုတဲ့ပုံစံမျိုးမှသာလေကျွန်တော်တို့ကဟိုဒီကောင်တွေကိုစန့်ကျင်နိုင်မှာပို့ပြီးတော့
ဟုတ်ကဲ့ခင်ဗျာ။ဒီစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဒီဘယ်လောက်ကြာကြာဘယ်လောက်ရရှိသွားရမယ်လို့မရှာရမှုလို့ခန့်မှန်းထားပါတယ်။
နိုင်ငံတကာမှာလည်းရှိတယ်ဒီစစ်အာဏာသိမ်းမှုတွေကရှေ့ကျတယ်ဒီခါမှာလည်းကျွန်တော်တို့လည်းဘယ်လောက်ထိကြာမယ်ဆိုတာမပြောနိုင်ဘူးအဓိကလိုအပ်တာကျွန်တော်တို့ပြည်သူရဲ့အားပဲကျွန်တော်တို့ပြည်သူတွေရက်တန့်သွားလို့မရဘူးသွေးအေးလို့မရဘူးကျွန်တော်တို့ပြည်သူတွေအငြင်းနဲ့နုံနိုးချာချာနဲ့စိတ်ထဲမှာအငြင်းနဲ့ဒီမတရားမှုကိုတော်လှန်ရမယ်တွန်းလှန်ရမယ်ဆိုရယ်စိတ်နဲ့စက်တိုက်ရမှာပဲပြီးတော့နောက်တစ်ခုပြောချင်တာကကျွန်တော်တို့ဒီတစ်ခါရှုံးမှုမရဘူးဒီတစ်ခါရှုံးရင်နောက်တစ်ခါဆိုရဲအခွင့်အရေးမျိုးတို့ကိုပေးလို့မရဘူးကျမတို့ဒီတစ်ခါသာရှုံးသွားမယ်ဆိုကျမတို့နောက်မျိုးဆက်ကဒီလိုမျိုးဘဝတွေကျမတို့လိုဘဝတွေနေပတ်ဆိုအခုဆိုပြည်သူတွေကနေပတ်ဆိုလမ်းမှာနေပူချဲတဲ့မှာရှောက်သွားနေရတယ်မိုးချုပ်ပြီဆိုရင်ပြည်သူတွေကအဲ့ကောင်းချင်းမအိပ်ရဘူးတံမုံထတီးရတယ်ညတကောင်းလေးလိုက်ဖမ်းပြီလားဘသူ့ကိုဖမ်းသွားပြီလဲအင်တာနက်တွေဖြတ်လိုက်ပြီဖုန်းတွေဆက်လို့မရဘူးစိုးရင်တော့ကရနေဘယ်တော့များငါအိမ်တကားကိုလက်ခောက်မလဲအခုဆိုတို့ထတ်ထုတ်ထားတဲ့ဒီအစင်းဥပဒေကဘဲတော့များငါချင်အောင်လက်လှမ်းမလဲဟိုအရင်ကကျမတို့ဟိုဘိုးဘွားတွေတော့ကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုပြန်ရောက်ရလိမ့်မယ်အဲ့လိုဆိုတော့ဒီကောင်တွေကိုကျမတို့နောက်တစ်ခါဆိုရဲအခွင့်အရေးမဖြစ်အောင်တစ်ခါလေဒီစစ်အာဏာရှင်စနစ်ကိုကျမတို့အမြင့်ကနေဆွဲနှုတ်နိုင်ရမယ်ဒီတစ်ခါတော့ဘလောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ပြည်သူအားနဲ့လုံနိုင်မယ်ဒီကောင်တွေကိုအမြင့်ကနေဆွဲနှုတ်နိုင်မယ်လို့ကျမတို့ပြောလင့်နေရှင
်ဟုတ်ကဲ့ပါမရှာရဘူးကျေးဇူးထူးတင်ပါတယ်ဘေးရန်ဒရယ်ကင်းပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်
ဒါကြတော့စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမှာတက်ကြွပါဝင်နေတဲ့လူငယ်မတ်ရှားရမုံကိုကိုကျော်ကျော်သိန်းကမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ VOA မြန်မာဝိုင်းရဲ့ February 16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဒီနေ့မြန်မာနိုင်ငံကနောက်ဆုံးသိထားတဲ့အခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့နေပြည်တော်မှာဖမ်းဆီးခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါင်ဆန်းစုကြည်တို့ကိုဒီကနေ့ video conferencing လုပ်ပြီးတော့ရုံထုတ်စစ်ဆေးပါတယ်။ဒေါင်ဆန်းစုကြည်အပေါ်ပို့ကုန်သွင်းကုန်ဥပဒေပုံမှ၈နှစ်တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတရားစွဲထားတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကပြောပါတယ်။တဘာဝဘေးရန်ရဲ့စီမံမှုဥပဒေပုံမှ25နှစ်ပါထပ်ပြီးတော့တရားစွဲထားတာဖြစ်ပါတယ်။နေပြည်တော်မှာလှုပ်တဲ့အာဏာသိမ်းစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးတော့နိုင်ငံသားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားပါတယ်။အသေးစိတ်ကိုရှင်းလင်းထုတ်ပြန်မယ်လို့လည်းဆိုပါတယ်။တမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ဖမ်းဆီးခံထားရတာဒီနေ့ဆိုရင်16ရက်ရှိပါပြီ။ February 1ရက်နေ့ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဒီအင်တာနက်အွန်လိုင်းဆက်သွယ်မှုတွေကိုထိန်းချုပ်ကန့်သတ်မဲ့စိုက်ဘာဥပဒေတစ်ခုထုတ်ပြန်မဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခဲ့ပြီးမဲ့အဲ့ဒီဥပဒေအစား Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကပြင်ဆင်ပြချလိုက်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအမိန့်နဲ့ February 15ရက်နေ့ကပြထမ်းခဲ့တာဖြစ်ပါတယ်။အာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကတော့စစ်တပ်အာဏာသိမ်းတာမဟုတ်ဘူးလို့ဒီကနေ့ထပ်ပြီးတော့ပြောပါရတယ်။ဒီနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲဟာဒီအရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့အာဏာသိမ်းခဲ့ပြီးကလေးကပထမဦးဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါရတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေဒီနေ့ပြည်တော်မန္တလေးဆတဲ့မြို့တွေမှာအကြမ်းဖက်ဖျောက်ခွင်းမှုတွေရှိနေပေမဲ့ဒီကနေ့မှနိုင်ငံအနှံ့မှာလည်းဆက်ပြီးဆန္ဒပြပါရယ်မြောင်းများမြို့မှာဒီနေ့ပြစ်ခတ်နှိမ်နင်းမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါရယ်မြစ်ကြီးနားမြို့မှာလည်းအခုအတန်းလွင့်နေချိန်မှာလုံခြုံရေးကအင်အားသုံးလူစုခွဲနေပါရယ်ဟင်္သာမြို့မှာလည်းဒီအစောပိုင်းတုန်းကဆန္ဒပြကျောင်းသားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ပြည်သူတွေနဲ့ဒီလုံခြုံရေးတွေတင်းမာနေပါရယ်
VOA မြန်မာပိုင်းရဲ့ February 16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။ခုညအစီအစဉ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်မြသစင်အောင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ကျွန်မကတော့စုမြတ်မှာပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မစုမြတ်မှာပါ
This program has come to you from the Voice of America, Washington.